Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2025ခုနှစ် February 6ရက်ကြာသပတေးနေ့ညပဲ Radio ရုပ်သံစီစဉ်တကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်တို့ရဲ့အတန်လင်းစီစဉ်တကိုလိုင်းနိုမီတာ19 25 32နဲ့လိုင်းလမ်းမီတာ190တို့ကနေလည်းဖမ်းယူနားတော်တာဆင်နိုင်ပါတယ်။ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်တပြိုင်တည်းထုတ်လွှင့်နေတာပါကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့ညပဲအတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျွန်မဆုမျက်မော်ပါဂါဇာဒေသတွေကနေပါလက်စတိုင်းအမြောက်အများထွက်သွားနိုင်အောင်လို့အစီအစဉ်လုပ်ခိုင်းထားတယ်လို့ဒီအစ္စရေးစစ်တပ်ကိုအစီအစဉ်လုပ်ခိုင်းထားတယ်ဆိုပြီးအစ္စရေးကာကွယ်ဝင်ကြီးကပြောပါတယ်အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတော့မက္ကဆီကိုလုံခြုံရေးတပ်ဖွဲ့ဝင်1000ဖြန့်ချနေပါတယ်အမေရိကန်ပြည်ထောင်စုရဲ့ဒီပြည်ရင်းလုံခြုံရေးကိုအထူးချိန်ချောက်နေတဲ့နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုသမ္မတဒေါ်နယ်ထရမ့်ကဆက်လက်သတ်မှတ်လိုက်ပါတယ်။အခုလိုမျိုးဒီနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာအခုလိုနောက်ဆုံးရသတင်းတွေပြီးမှတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာဖြစ်ပါတယ်။ကြီးစုနာတော်တာဆင်ရမယ့်သတင်းပေးပို့ချက်တခုထဲမှာဆိုရင
်အကုန်ရှိတဲ့ကာစီနိုအလုံးစုံစားတော့ဆိုင်မာကတ်အတရုပ်လူမျိုးများရဲ့ကွန်ပျူတာလိုင်းပဲ
ရွှေကုတ်ကိုနီးပါပဲဒီမင်းလက်ပံမှာရှိတဲ့ KK site ကလည်းရွှေကုတ်ကိုနဲ့မထူးခြားတာပဲအရှိ
တိုင်းမြန်မာနယ်စပ်မှာလောင်းကစား online ငွေလိမ်ကိန်းတွေကိုနှိမ်နှင်းမယ်ဆိုပေမဲ့လည်းတောင်ရင်မြကြောတခြားနောက်ထပ်တရုတ်မြို့တစ်တီထပ်မံပေါ်ထွန်းလာနေပါတယ်ဒီအကြောင်းစူးစီးတင်ပြချက်ကိုမကြာမီပဲထုတ်လွှင့်ပေးပါမယ်အဲ့ဒီနောက်မှာတော့တိုင်းမြန်မာနယ်စပ် online ငွေလိမ်ကိန်းတွေကနေပြန်လည်လွတ်မြောက်လာတဲ့တရုတ်နိုင်ငံသား30ကျော်ကိုပြန်ပို့လိုက်ပါတယ်ဖျားသုံးစုဘက်ကအွန်လိုင်းငွေလိမ်ကိန်းနေတဲ့ဒေတာကန်တွေရဲ့အခက်အခဲအကြောင်းကိုလည်းတင်ပြပေးမှာပါ။ရန်ကုန်မှာတော့စစ်ကောင်စီဘက်ကလူငယ်တွေကိုဖမ်းဆီးနေတဲ့အတွက်တိုင်းရင်းသားလူငယ်တွေဆွေးနေကြပါတယ်ဒီလိုသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးမှာပါ။အဲဒီနောက်မှာတော့အပတ်စဉ်တင်ဆက်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကြားမာရေးအစီအစဉ်တိုင်းရင်းသတင်းလွှာတို့ကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုမဆုမြတ်မော်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြပေးပါမယ်။
ဂါဇာကမ်းမြောင်ဒေသတွေကပါလက်စတိုင်းအမြောက်အများဒီကုန်းလန်းရေလန်းလေလန်းတွေကနေပြီးတော့ထွက်သွားနိုင်အောင်လို့အစီအစဉ်တွေလုပ်ဖို့အတွက်စစ်တပ်ကိုစီစဉ်မှာလို့ဒီညွှန်ကြားထားတဲ့အကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဟမတ်စစ်သွေးကြွတွေကိုချိန်မုံတဲ့အစ္စရေးစစ်စင်ရေးကြောင့်ပျက်စီးနေတဲ့ဂါဇာဒေသကနေပါလက်စတိုင်းတွေထွက်သွားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရရဲတင်းတင်းပြောကြားခဲ့တာကိုလည်းကြိုဆိုရဲဆိုပြီးတော့ဒီဝန်ကြီးအစ္စရေးကတ်ကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသကိုပြင်သစ်နိုင်ငံတောင်ပိုင်း Riviera အပန်းဖြေဒေသလိုမျိုးအရှိအလယ်ပိုင်းရဲ့အပန်းဖြေနေရာဖြစ်အောင်လုပ်မယ်လို့သမ္မတ Trump နဲ့ဒီ Israel ဝန်ကြီးချုပ် Benjamin Netanyahu တို့ Washington မြို့တော်ကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတ Trump ကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသထဲမှာရှိတဲ့ Palestine နှစ်တန်းကိုအိမ်နီးချင်းတခြားနေရာတွေကိုပြောင်းခိုင်းပြီးတော့ဂါဇာကို American ကထိန်းချုပ်လိုက်ခြင်းတယ်လို့သမ္မတ Trump ကပြောခဲ့ပါတယ်။ဂါဇာကိုပြန်လည်တိဆောက်နေစဉ်မှာပါလက်စတိုင်းတွေတခြားကိုထွက်သွားနိုင်ကြပြီးပြီးမှပြန်လာနိုင်တယ်လို့အစ္စရေးဝန်ကြီးချုပ်နာတန်ယာဟုကလည်း Fox သတင်းဌာနနဲ့မေးမြန်းခန်းမှာပုံထုံးနေတော့ကပြောကြားခဲ့ပါတယ်။တမရထရမ့်ရဲ့အကြံဟာတိတ်ကောင်းတဲ့စဉ်းစားမှုဖြစ်ပြီးတော့လက်တွေ့လိုက်လုပ်တဲ့လို့လည်းအစ္စရေးဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဂါဇာကနေပါလက်စတိုင်းတွေထွက်သွားဖို့တမရထရမ့်ရဲ့အဆိုပြုချက်အပေါ်ကြဲကြဲပြန့်ပြန့်ဝေဖန်မှုတွေလည်းရှိနေပါတယ်။လူတွေကိုအတင်းအကျပ်နေရက်ကနေထွက်ခွာခိုင်းမှုမှန်သမျှဟာလူမျိုးသုံးရှင်းလင်းတဲ့သဘောတက်ရောက်တယ်လို့ကိုလတ်သမကပြောခွင့်ရစတီဗင်ဒူဂျာရစ်ကပြောကြားပါတယ်။အာရဗ်နိုင်ငံပေါင်း22နိုင်ငံပါဝင်တဲ့အာရဗ်အဖွဲ့ချုပ်ကလည်းတမရထရမ့်ရဲ့အစီအစဉ်ဟာမတည်ငြိမ်မှုတွေဖြစ်စေနိုင်ပြီးပါလက်စတိုင်းနိုင်ငံပေါ်ထွန်းလာရေးအတွက်ရှေ့တိုးနိုင်ဖို့ဖြစ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ဂျာမနီသမ္မတဖရန့်ဗောလ်တာစတိုင်းမာယာကလည်းနိုင်ငံတကာဥပဒေအရလက်ခံနိုင်ကြမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်ရှင်။
လက်တင်အမေရိက၅နိုင်ငံကိုလှည့်လည်ခရီးသွားရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမာကရိုရူဘီယိုဟာဒီကနေ့မှတော့ဒိုမီနီကန်ရီပပ်ဘလစ်နိုင်ငံကိုရောက်ရှိနေပြီးအဲ့ဒီနိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါဟာဝင်ကြီးရူဘီယိုအတွက်သူ့ရဲ့လက်တင်အမေရိကနိုင်ငံခရီးစဉ်အတွင်းနောက်ဆုံးနိုင်ငံလည်းဖြစ်ပါတယ်။ရူဘီယိုဟာဒိုမီနီကန်သမ္မတလူးဝစ်ဗနီဒါနဲ့နိုင်ငံသားဝင်ကြီးရောဘတ်တန်အဘယ်ဒီစတိုနဲ့ဆန်တိုဒိုမင်ဂိုမြို့တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဝင်ကြီးရူဘီယိုဟာမနစ်ကတော့ဂွာတီမာလာနိုင်ငံကိုသွားရောက်ခဲ့ပြီးအဲဒီမှာတော့အမေရိကန်ပြည်ထောင်စုအနေနဲ့ဂွာတီမာလာနိုင်ငံရဲ့အခြေခံအစအုံစီမံကိန်းတွေကိုအကူအညီပေးဖို့အစီအစဉ်နဲ့အမေရိကန်နဲ့ဂွာတီမာလာအကြားအချို့တူပူးပေါင်းဆောင်ရွက်မှုအားကောင်းလာအောင်အမေရိကန်က ကပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုမရဆိုင်ပဲကင်းလွတ်ခွင့်ပေးဖို့အစီအစဉ်တွေကိုတင်ညာခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နဲ့ဂွာတီမာလာရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်သစ်တရက်ကိုသဘောတူခဲ့ကြပြီးအဲ့ဒီအစီအစဉ်အရဂွာတီမာလာကနေအမေရိကန်နဲ့လေရင်နဲ့ပြည်နှင်တန်းပေးလိုက်တဲ့ဂွာတီမာလာနဲ့တခြားနိုင်ငံသား40ရာခိုင်နှုန်းကိုပို့ပြီးလက်ခံဖို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့2024ခုနှစ်အတွင်းဂွာတီမာလာနိုင်ငံသား8000ကိုသူတို့ရဲ့နေရင်ပြန်ပို့ခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနယ်စပ်မှာဒီမက္ဆီကိုပြည်ရင်းလုံခြုံရေးတပ်ဖွဲ့ဝင်1000ကိုဖျက်ချနေပါတယ်။မက္ဆီကိုကွန်ပျူတာပေါ်သွင်းကုန်ကို25ရာခိုင်နှုန်းတိုးကောက်မှုဆိုင်းထားနိုင်ဖို့အတွက်အမေရိကန်နဲ့သဘောတူထားတဲ့အတိုင်း Texas ပြည်နယ် El Paso နယ်စပ်မြို့နဲ့ကပ်နေတဲ့ Sierra Juarez မြို့ကိုမက္ဆီကိုကဒီတပ်ဖွဲ့ဝင်တွေပို့နေတာပါ။မက္ဆီကိုနယ်စပ်ကနေအမေရိကန်တွေကိုတရားမဝင်နိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေနဲ့မူရစေးအဖြစ်သုံးနိုင်တဲ့ Fentanyl ဆေးဝါးတွေလှည့်ဝင်နေတာကိုမတားဆီးလို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကမက္ဆီကိုနိုင်ငံကိုသွင်းကုန်ကို25ရာခိုင်နှုန်းကောက်ဖို့အမိန့်ထုတ်ခဲ့ပါတယ်။အဲဒီနောက်မက္ဆီကိုသမ္မတကလော်ဒီယာရှိန်ဘောမ်နဲ့နေဇက်ကဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဆေလွတ်ပေးမယ်ဆိုပြီးတော့ကတိပြုခဲ့တာကြောင့်သွင်းကုန်ခွန်ကောက်ခံမှုကိုအမေရိကန်ကတလဆိုင်းထားပါတယ်။နှာခေါင်းစည်းတွေကထားပြီးတော့လက်နက်တပ်ဆင်ထားတဲ့မက္ဆီကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဟာစီဒါဝါရစ်မြို့မှာဒီနေဇက်စီယိုတွေကိုကျော်ဖို့လှုပ်ထားတဲ့လှေကားတွေကိုပထမနေ့ကလိုက်လံရှင်းနေခဲ့ပါတယ်။ကလော်ဒီယာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့ကပ်နေတဲ့တီဝါနာမြို့နယ်စပ်တစ်လျှောက်မှာလည်းလုံခြုံရေးကင်းလှည့်နေတာကိုမြင်နေရပါတယ်။မက္ဆီကိုနဲ့အပြန်အလှန်သဘောတူညီချက်အရအမေရိကန်ဘက်ကနေမက္ဆီကိုရဲကိုလက်နက်တွေတရားမဝင်ဝင်ရောက်နိုင်တာတားဆီးနိုင်ဖို့အတွက်ကိုလည်းပိုအားထုတ်ဆောင်ရွက်မယ်လို့အမေရိကန်ဘက်ကပြောထားပါတယ်ရှင်
။ရုရှားကယူကရိန်းနိုင်ငံတွေကအတော်များများကိုမင်းညားကဒရုန်းတွေနဲ့တိုက်ခတ်ခဲ့တဲ့အတွေ့ယူကရိန်းရှေ့မြောက်ပိုင်းခါကီးဖ်မြို့ကဈေးတစ်ခုကိုထိမှန်ပျက်စီးသွားခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောဆိုပါတယ်။ရုရှားဘက်ကပစ်လိုက်တဲ့ drone တွေကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးကနေဂျာပြန်ဟန်တားနိုင်ခဲ့ပေမဲ့အဲ့ဒီပစ်ချလိုက်တဲ့ drone တွေရဲ့အစိပ်ပိုင်းတွေထိမှန်တဲ့ကြောင့်ခါကီးဖ်မြို့မှာဒါအပေးလိုင်းတွေပျက်စီးသွားခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးက Telegram မှာပေါ်ပြပါတယ်။ရုရှားဘက်ကပစ်လိုက်တဲ့ drone 89စင်းတဲက56စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားဘက်ကပစ်လိုက်တဲ့ drone တွေဟာ Kiev, Kharkiv, Odessa, Zaporizhia, Russia ဒေသအပါအဝင်အခြားဒေသတွေမှာပြကြပြဟန်တားနိုင်ခဲ့တယ်လို့ Ukraine စစ်တပ်ကပြောပါတယ်။ဒါပေမဲ့ရုရှားဘက်ကတိုက်ခိုက်မှုကြောင့် Dnipropetrovsk ဒေသမှာတော့အင်ဆယ်လုံးကျော်ပျက်စီးသွားခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။ဒီချိန်ထဲမှာပဲ Ukraine ဘက်ကမနေ့ညကပစ်လိုက်တဲ့ drone 28စင်းကိုပစ်ချနိုင်ခဲ့တယ်လို့ရုရှားဘက်ကလည်းပြောဆိုပါတယ်။ Belgrade ဒေသမှာတော့ Ukraine ဘက်ကပစ်လိုက်တဲ့ drone ဟာကားတစ်စင်းကိုထိမှန်ခဲ့တာကြောင့်3ယောက်သေဆုံးသွားခဲ့တယ်လို့ရုရှားဘက်ကပြောပါတယ
်။UE American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိ light meter 19 kHz 15653ည light meter 25 kHz 11803ည light meter 30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာ light meter 190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Febuary 6ရက်ကြာတာရင်းနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရရှင်။ American ပြည်ထောင်စုရဲ့ပြည်ရင်းလုံခြုံရေးကိုအထူးချိန်ဆောင်နေတဲ့နိုင်ငံအဖြစ်မြန်မာနိုင်ငံကိုသမ္မတဒေါ်နယ်ထရမ့်ကဆက်လက်သတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်တပ်ဟာပြည်သူအများရဲ့စံတားကိုဆန့်ကျင်ပြီးတော့နိုင်ငံရဲ့ဒီမိုကရေစီအသွင်ပြောင်းမှုနဲ့တရားဥပဒေစိုးမိုးမှုတွေကိုအားနည်းချိနဲ့အောင်လုပ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရဲ့မူဝါဒအပေါ်သူမတူတဲ့ချိန်ချောက်မှုဖြစ်တယ်လို့သမ္မတထရမ့်ကလွှတ်တော်ကိုပေးပို့တဲ့စာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးချယ်ခံရတဲ့အရသာအစိုးရကိုစစ်တပ်က2021ခုနှစ်မှာအာဏာသိမ်းပြီးတဲ့နောက်အစိုးရခေါင်းဆောင်တွေနိုင်ငံရေးသမားတွေလူခွေရေးလှုပ်ရှားသူတွေသတင်းတောက်တွေဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးထောင်ချမှုတွေကိုအမေရိကန်နိုင်ငံတော်ပြန်တမ်းမှာထောက်ပြထားပါတယ်ဒီအခြေအနေတွေကြောင့်2021 February 10ရက်မှာထုတ်ပြန်ခဲ့တဲ့သမ္မတအမိန့်အတိုင်းမြန်မာနိုင်ငံကိုအမေရိကန်အမျိုးသားလုံခြုံရေးချိန်ချောက်တဲ့နိုင်ငံအဖြစ်နောက်ထပ်တစ်နှစ်သက်တမ်းတိုးသတ်မှတ်တယ်လို့သမ္မတထရမ့်လက်မှတ်ထိုးထားတဲ့နိုင်ငံတော်ပြန်တမ်းနဲ့မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာကြောင့်အမေရိကန်မှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေနေရပ်ပြန်ဖို့မလုံခြုံတဲ့အတွက်အမေရိကန်အမိမြေလုံခြုံရေးဌာနကယာယီနေထိုင်ခွင့် TPS ကို2021ခုနှစ်မတ်လမှာစတင်ခွင့်ပြုခဲ့ပါတယ်။အဲဒီနောက် TPS သက်တမ်းကို18လတကြိမ်တိုးပေးခဲ့တာကြောင့်လောလောဆယ်အခု2025 November 25ရက်နေ့အထိအကျုံးဝင်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှာတရားမဝင်နေထိုင်နေသူတွေအနေနဲ့မြန်မာနိုင်ငံကိုပြန်မယ်ဆိုရင်နိုင်ငံသားအဖြစ်သက်သေခံလက်မှတ်လျှောက်ထားနိုင်ကြောင်းဝါရှင်တန် DC မှာရှိတဲ့မြန်မာတန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ ဖေဖော်ဝါရီလ9ရက်နေ့မနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာအမေရိကန်ကနေနေထိုင်ခွင့်အထောက်အထားမဲ့သူဒါမှမဟုတ်တရားမဝင်ရောက်နေသူမြန်မာနိုင်ငံကိုပြန်ဖို့အတွက်မြန်မာနိုင်ငံကူပတ်စပို့တက်တန်းကုန်ဆုံးနေသူတွေအနေနဲ့အထောက်အထားပြပြီးနိုင်ငံသားဖြစ်ကြောင်းထောက်ခံစာရှောက်နိုင်တယ်လို့ဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရန့်အာဏာရလာပြီးနောက်ပိုင်းအမေရိကန်ပြည်ထောင်စုအတွင်းအထောက်အထားမဲ့တရားမဝင်နေထိုင်သူတွေကိုအမေရိကန်စစ်လေယာဉ်တွေသုံးပြီးနေရနိုင်ငံတွေကိုပြန်ပို့နေတာဖြစ်ပါတယ်။နေရပြန်ပို့သူတွေကိုလက်ထရောခြေချင်းတွေပါခတ်ပြီးပြန်ပို့တာကြောင့်တချို့နိုင်ငံခေါင်းဆောင်တွေကလည်းမချေမနှက်ဖြစ်နေကြပါတယ်။မြန်မာနိုင်ငံကိုပြန်လို့သူတွေအနေနဲ့ပြင်းနှင်းချင်းအဲ့ဒီလိုအခြေအနေမျိုးမှာထဲချိုးတင်ထွက်ခွာတာကပိုအဆင်ပြေနိုင်ကြောင်းတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားငွေလိမ်နေတဲ့ online ငွေလိမ်နှကိုင်းတွေကိုဒီထိုင်းနိုင်ငံကပြက်ပြက်သားသားနှိမ်နင်းနေတဲ့အပေါ်မှာကျေးဇူးတင်တယ်လို့တရုတ်သမ္မတကပြောကြားလိုက်ပါတယ်။ဘေကျင်းမြို့တော်မှာရောက်ရှိနေတဲ့ထိုင်းဝင်ကြီးချုပ်ပေထုံတန်ရှင်နာဝတ်နဲ့ဒီကနေ့ကြာသာရင်းနဲ့တွေ့ဆုံစဉ်မှာသမ္မတရှီချင်းပင်ကပြောကြားခဲ့တာပါ။ဝင်ကြီးချုပ်ပေထုံတန်ကလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားဖို့အတွက်ကတိပြုခဲ့ပါတယ်
။ของประเทศไทยในฐานะผู้ดำเนินแนวทางการพัฒนาบทบาทและความมั่นคงร่วมกัน
กบาดีငင်းချင်းရင်းနဲ့တာယာဟွာပြောမှုတွေကိုဘုံခံစားနိုင်ကြဖို့အတွက်ထိုင်းဆိုရအနေနဲ့တရုတ်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့အသင့်မယ်လို့ဒီထိုင်းဝန်ကြီးချုပ်ပေထုံတန်ရှင်းနာဝတ်ပြောကြားသွားတာပါနောက်အနာဂတ်မျိုးဆက်တွေအထိအကျိုးခံစားနိုင်ဖို့အတွက်ရင်းနှီးတဲ့ဆက်ဆံရေးနဲ့ပြူဟာမြောက်လက်တွဲဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းသူကကတိပြုခဲ့ပါတယ်သမရရှိကလည်းဒီအနှစ်90ပြည့်သွားတဲ့တရုတ်နဲ့ထိုင်းဆက်ဆံရေးမှာအောင်မြင်မှုတွေနဲ့ခိုင်မာအောင်လုပ်ပြီးတော့ပုံမအောင်မြင်တဲ့အနာဂတ်အတွက်လက်တွဲသွားကြဖို့ပြောကြားခဲ့ပါတယ်။အခုလိုဒီ online လောင်းကစားလုပ်ငန်းတွေ online ငွေလိမ်ခိုင်းတွေကိုထိုင်းနိုင်ငံကကြက်ကြက်မက်မက်နှိမ်နင်းနေတဲ့အပေါ်မှာလည်းကျေးဇူးတင်အသိအမှတ်ပြုတယ်လို့သမရရှိကပြောကြားခဲ့ပါတယ်။အခုလိုမျိုးဘေကျင်းမြို့တော်မှာဒီခေါင်းဆောင်နှစ်ယောက်တွေ့ဆုံနေချိန်မှာပဲမြန်မာဘက်မှအခြေစိုက်တဲ့ online ငွေလိမ်ခိုင်းတွေကနေကယ်တင်ခဲ့တဲ့တရုတ်နိုင်ငံသား61ယောက်ကိုဒီကနေ့တရုတ်နိုင်ငံပြန်ပို့လိုက်တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးကပြောပါတယ်ရှင်။
ထိုင်းနိုင်ငံကအကြီးဆုံး73လောင်စာစီလုပ်ငန်းကြီးဖြစ်တဲ့ PTTOR အတူကအားဖြင့် OR ကုမ္ပဏီကမြန်မာနိုင်ငံကို73စီတင်ပို့မှုရပ်ဆိုင်းမှုပြင်ဆင်နေပါတယ်မြန်မာနိုင်ငံမှာအခြေစိုက်တဲ့ online ငွေလိမ်ခန်းတွေကိုနှိမ်နင်းတဲ့ထိုင်းအစိုးရနဲ့မူဝါဒနဲ့အညီမြန်မာနိုင်ငံကို73စီတင်ပို့မှုအစိုးရကအမိန့်ထုတ်ခဲ့ရင်အမိန့်အတိုင်းလိုက်နာမှာဖြစ်တယ်လို့ OR ကုမ္ပဏီရဲ့နိုင်ငံတကာစီးပွားရေးဆိုင်ရာဒုတိယဥက္ကဋ္ဌကိုကိုကာဘီဒီကနေ့ Bangkok Post သတင်းစာမှာဖော်ပြထားပါတယ်Direct from Washington, the voice of America, VOA. ဒီနေ့ကမဆုမြတ်မွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပေးခဲ့တာပါ။အခုတော့ဗတ်စင်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်။ပထမအုပ်ဆုံးအနေနဲ့ကတော့ငွေလိမ်ကိုင်းတွေကနေပြန်လွတ်လာတဲ့တရုတ်နိုင်ငံသားတွေအကြောင်းပါ။ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေကိုကိုဒေသကအွန်လိုင်းငွေလိမ်ခိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရတဲ့တရုတ်နိုင်ငံသား39ဦးအပါအဝင်နိုင်ငံခြားသား62ဦးကိုဒီကနေ့ဖေဖော်ဝါရီလ6ရက်နေ့မှာမြဝတီမဲဆောက်တရားကနေပြီးတော့ BGF တပ်ဖွဲ့တွေကထိုင်းဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်ထိုင်းဘက်ကထိုင်းဒုတိယကာကွယ်ရေးဝန်ကြီးကလက်ခံယူခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်မတ်အေးမကဆက်ပြောပြမှာပါ
မြန်မာနိုင်ငံတွင်းမှာရှိနေတဲ့ကြားချန့်ခေါ် online ငွေကြေးလိမ်လည်ခိုင်းတွေကိုထိုင်းနဲ့တရုတ်နိုင်ငံတို့အပါအဝင်နိုင်ငံတကာကနှိမ်နင်းမှုတွေအခုနောက်ပိုင်းဇက်တိုက်လှုပ်လာနေရမှာဒေသတွင်းသက်ဆိုင်ရာနိုင်ငံသားအတော်များများကိုလည်းကဲထုတ်နိုင်ခဲ့ပြီဖြစ်ပါတယ်ဒီကနေ့ဖေဖော်ဝါရီလ6ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေကိုကိုဒေသကငွေလိမ်ခိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရတဲ့တရုတ်နိုင်ငံသား39ဦးအပါအဝင်နိုင်ငံခြားသား62ဦးကို BGF နယ်ခြားဆောင်တပ်ကထိုင်းအနာပိုင်းဒေသံပြန်လည်လွှဲပြောင်းပေးခဲ့တာပါအခုလွတ်မြောက်လာတဲ့နိုင်ငံခြားသား62ဦးထဲမှာအမျိုးသား53ဦးနဲ့အမျိုးသမီး10ဦးတို့ပါဝင်ပါတယ်နိုင်ငံအလိုက်ကတော့တရုတ်နိုင်ငံသား39ဦးအိန္ဒိယ73ဦးအင်ဒိုနီးရှား5ဦးကဇက်စတန်2ဦးအီသီယိုးပီးယား2ဦးမလေးရှား2ဦးပါကစ္စတန်တဦးတို့ပါဝင်နေဆိုပြီးထိုင်းတာဝန်ရှိသူတွေကတရားဝင်ထုတ်ပြန်ထားပါတယ်။ပြန်လည်လွတ်မြောက်လာသူတွေရဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံတက်ခရိုင်လဝကရုံးမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဒုဝန်ကြီးမစ္စတာဖုန်ထန်ကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်
။ဟမ်မီလန်နဲ့ already ติดตามก็ทราบว่าทวีโกโกเนี่ยไฟฟ้ามันลดลงไปขึ้นนิด
သူတို့အားလုံးဟာကြားဖြန့်လိမ်လည်ခိုင်းနေတဲ့တားကောင်ဘဝနဲ့အတင်းအကျပ်အလုတ်ခိုင်းစေခံရပြီးညှဉ်းပန်းနှိပ်စက်ခံရတဲ့သူတွေပါပြန်လွတ်လာတဲ့သူတွေကိုလည်းဆက်လက်စုံစမ်းစစ်ဆေးပါမယ်တကယ်လို့သူတို့တွေမှာပြစ်မှုတစ်စုံတရာကျူးလွန်ထားတာမတွေ့ရဘူးဆိုရင်တော့သက်ဆိုင်ရာ 但有你家里的心，将来会将被罢免。台南人龙九爷呢，得上哪里做？潘西他嘞，独立将来龙庙哪里？得上也会地方上不帮楼上你家了吧？阿苦龙庙，人马人人不过两三米呢，龙家是电报目的拍照来的做。雪哥哥白马得养母呢，阿开开的拍了你拉照。南岸的家比独立嘞，十来龙庙喇嘛拍罢嘞，手臂表达给了吧？边来略表别开的，南岸家大超市的五个罗，坦白讲，罗前门路内家上得也，实在一年内都要来看比，考上哪个了吧？毕竟讲你略表别开的，南岸家大里个，再看人老外家上五马差比，来看对上爱的路，自然心灵不嘞，比路多给了拍罢嘞些。
买一马表表到了吧？မြန်မာနိုင်ငံဘက်အချမ်းမာရှိနေတဲ့ကြားဖြန့် online ငွေလိမ်လုပ်ငန်းတွေကိုနှိမ့်နှံဖို့အတွက်ဆိုပြီးတော့ထိုင်းနိုင်ငံဘက်ကနေပြီးတော့လျှက်စစ်မှုတွေဖြတ်တောက်လိုက်တဲ့အထက်မှာကျိုင်းစိတ်ကြီးမြို့နယ်တွေကဖျားသုံးစုလဲပါဝင်ပါတယ်ဒေသခံတွေကတော့73စီဆိုလာပြားနဲ့မီးစက်တွေအပြည့်အလောဝယ်ယူနေကြပါတယ်ထိုင်းဘက်ကမီးဖြတ်တောက်တာဟာအဲ့ဒီငွေကြေးလိမ်နဲ့ကြားဖြန့်ဂိုင်းတွေအပေါ်တက်ရောက်မှုထက်ဒေသခံတွေကိုပုံမှုအကြအတဲဖြစ်စေတယ်လို့ဒေသခံတချို့ကပြောပါတယ်ဒီအကြောင်းရန်ကုန်ကပြောပြထားတဲ့သတင်းကိုတော့အလိမ္မာကပြောပြပေးမှာပါ
online ဝင်လေလဲမှုလုပ်ငန်းတွေလိမ့်လို့ပို့ဆိုပြီးတော့နေဆက်မျိုးဖြစ်တဲ့မြဝတီဖရားသုံးစုနဲ့တာချီလေးတို့မှာဖေဖော်ဝါရီလ5ရက်ဒီကနေ့မနက်ပိုင်းကစပြီးတော့ထိုင်းနိုင်ငံကလျှက်စစ်ဘီတအားလိုက်တွေဖြတ်တောက်လိုက်တာပါထိုင်းနေဆက်ဖရားသုံးစုမျိုးမှာဆိုလာပြားနဲ့ဘီဇက်တွေအလူအယောက်ဝင်နေကြတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ
်ဘုရားကမြန်မာပြည်ကလုံအောင်ဖြတ်တောက်ပြလိုက်တာလေနောက်တစ်ခုကထိုင်းကဆိုတာစီပါဖြတ်တောက်မလို့ပြောလိုက်တဲ့အခါကျတော့ပူဆိုးသွားတာကျွန်တော်တို့ကမှဒီသားတွေထုံးစံပဲခုခုဆိုလို့ရှိရင်အလူအယောက်ပြည်ဝင်ကြတာအဆုံးကြီးပေါ့စက်စီတွေဒီနေ့ဒီချိန်ကတော့ဒီကစီပဲဒါပေမဲ့ချိုးစီကြနေရတော့ဒီကောင်ကပြန်လာတာရှိတော့ဒါပေမဲ့ပြည်စည်းတွေကဈေးတက်လာတော့ပေါ့အဲ့လိုဖြစ်ပြီဆိုတော့အဲဆိုလာတွေလည်းဝင်ကြပြည်စည်းတွေပြည်ဝင်ကြမရှိရင်ကျတော့လည်းမရှိသလိုပေါ့ကအဓိကတော့ဘယ်မှလာဆောက်လို့ဆိုကျွန်တော်တို့အချိန်ကလူတန်းသားပေါ်ဒီမှာလာဆောက်တာပဲ
လျှက်စစ်ပြီးဖြတ်တောက်တာအပြင်ထိုင်းကလောင်စာစီပါဖြတ်တောက်တော့မဲ့တဲ့ကြောင်းဒီကနေ့မနက်၈နာရီခွဲလောက်ကစပြီးတော့73စီတွေတန်းစီဝယ်ယူနေတယ်လို့ဆိုပါတယ်ညနေ၄နာရီလောက်မှာတော့တချို့စီဆိုင်တွေမှာစီကုံလို့ယူဆရပြီးပိတ်ထားရတဲ့အခြေအနေဖြစ်လာတယ်လို့မြို့ကန်ကပြောပါတယ်လျှက်စစ်ပြီးဖြတ်တောက်တာဟာကြားဖြတ်လုပ်ငန်းတွေထက်အဓိကမြို့ကန်တွေဖြစ်တဲ့အခြေခံလူသားစားတွေအပေါ်တက်ရောက်မှုပိုများတယ်လို့ဖျားသုံးစုမြို့ကန်တို့ကအခုလိုပြောပြပါတယ
်ထိုင်းကဒီကလာလို့ဒီလိုတွေကဘောရက်တော်တယ်ပေါ့စီပေါ်တက်တော်တယ်မဟုတ်သူတို့ရဲ့လုပ်ငန်းလက်ကောက်တွေကသူတို့ကဟိုပလန်ချပြီဆိုတော့ကသူတို့ကမိသက်ကအတင်းသိပြီဒါတော့ပြရလာရတယ်ပြောတာမရှိဖြစ်ကုန်ဘူးပဲဒီဟိုဖြစ်ကုန်ဘူးဆိုရင်တော့မလို့ပြခဲ့တော့အဲတော့လူတွေပြတာပဲဒါပေမဲ့အချိန်ကလူများလားဘောကဒီမျိုးခန့်ဒီမှာတော်တော်လေးစီပေါ်ရေးတက်ခဲ့တယ်တော်တော်လေးကြုံရတာပေါ့ကွာလက်စင်းမီနဲ့ကတော်တော်များများကအကုန်လုံးလည်းပတ်ကြတာများလဲဆက်ရုံလို့ရုံနေရတာချိုးချိုးတစ်ပိုင်းနဲ့ဆက်ချိုးရုံနေပါလိမ့်ရှိတာဘောဝတ်ချိုးတွေကအကုန်လုံးလည်းပတ်သားရတာနောက်ဆုံးစီးပြောရတဲ့သမီးလာလို့ခက်ကြည့်ပြော
ကုံတွေရေးမျိုးဖြစ်တဲ့နေဇာဖျားသုံးစုမျိုးဟာနှစ်ပေါင်း30အတွင်းဒါဟာပထမဆုံးအချိန်ထိုင်းကနေလျှက်စစ်ပြီးဖြတ်တောက်ခြင်းခံရတာလို့ဆိုပါတယ်
ကျွန်တော်ကဘီဂျင်းလိုက်တော့ဘလုံးမဒုက္ခရကြောက်ကြအောင်မိဆက်တွေပြေးမဲ့ဆိုတာပြေးမဲ့ကြအခု73ကျော်ဆက်မဲ့ဆိုစီနေတဲ့တိုးကျယူပဲကြကျွန်တော်ကစီအောင်ဝင်ခတ်ပါစီကြီးတက်လာတယ်ဒီကတော့ခံရလို့ရရင်တို့38ပဲ36ပဲ38ပဲတို့တွေ့လိကြအောင်လေအဲ့လိုရောင်းကြတာပေါ့ဒီနေ့ဆိုတော့ကျိုးဆိုင်40ရောင်း40 45ရောင်းနဲ့ထုံးဆိုင်50ရောင်းနဲ့ထုံးဆိုင်60ရောင်းနဲ့လည်းမလို့ထိုင်ပနဲ့ပဲရောင်းရတယ်ဒီမှာထိုင်တော့ပဲတုံးတယ်ဒီမှာလက်နက်ကဖွဲ့စည်းပေါ်တယ်ဘူးပြလို့ရှိရင်တောင်းရောင်းမှုတောင်းယူမှုတောင်းခံမှုကမရှိကြတဲ့နေ့နဲ့တော့ပြည်စုပဲပေါ့
ဖျားသုံးစုမျိုးထိုင်းမြန်မာနယ်စပ်တလျှောက်တရားမဝင်ဝေထွက်ပေါက်နေရကိုပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းလောက်ကထိုင်းဘက်ကတပ်စုကြိုးတွေနဲ့တားဆီးပိုက်တာကြောင့်အလုံသမားနဲ့ဈေးရောင်းဝယ်သူတွေအခက်ကြုံခဲ့တာအပြင်အခုတခါလျှက်စင်ပြီးပါဖြတ်တောက်တာခံရတာပါတရုတ်နိုင်ငံသားတွေကြားဖြန့်တဲ့ကာစီနိုလုပ်ငန်းတွေပြီးခဲ့တဲ့နှစ်ပိုင်းဖျားသုံးစုဒေသမှာပြောင်းရွှေ့အခြေချလာပြီးနောက်မှာနယ်မြေတည်ငြိမ်မှုမရှိဘဲနဲ့တရားမဝင်လာကစားလုပ်ငန်းတွေလည်းပိုများလာတဲ့အကြောင်းမြို့ကန်တွေကပြောဆိုပါတယ်ရှင
်။အလိမ္မာပြောပြသွားတာပါ။မြန်မာနိုင်ငံဘက်ကအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုနှိမ်နှင်းဖို့ထိုင်းအစိုးရကအပြင်းထန်လှုပ်ဆောင်နေချိန်မှာပဲတောင်ရင်မြကန်းတခြားရွှေကုတ်ကိုနဲ့အလားတူတရုတ်ကုမ္ပဏီတွေရဲ့မြို့သစ်တွေကတော့ဆက်လက်ပေါ်ပေါက်နေစေဖြစ်ပါတယ်။အင်ချမ်းမြေကန်နာနဲ့ယင်းဒီမျိုးနံမှုအတွက်ဖြစ်ပြီးတရုတ်မြန်မာစီးပွားရေးဈေးကြိုင်ရဲ့အစိပ်အပိုင်းဖြစ်တယ်လို့ဒီကုမ္ပဏီတွေကတော့ပြောပါတယ်မြို့သစ်စီမံကိန်းနေရာဒေါ်လာဘီလီယံနဲ့ချီဝင်ငွေရှာနေတဲ့အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေလူကုန်ကူးတဲ့လုပ်ငန်းတွေနဲ့ဆက်ဆက်နေတယ်လို့လူသိများလာပါတယ် VOA မြန်မာပိုင်းအစီအစဉ်ကကိုသိန်းထိုင်ဦးကဘန်ကောက်ကနေသတင်းပေးပို့ထားပါတယ်
ဟ online ငွေကြေးနေလေတဲ့လုပ်ငန်းတွေနဲ့အတမခိုင်းစေခံရသူတွေအကြောင်းသတင်းနေတဲ့အတူထိုင်းနိုင်ငံနေဆက်ကင်းပြည်နယ်မြောက်ဝတီမြို့မြောက်ဖက်ဆယ်မိုင်လောက်ကွာမှာရှိတဲ့ရွှေကုတ်ကူမြို့တစ်ကိုနိုင်ငံတကာအာရုံစိုက်လာကြပါလေဒီဒေသမှာ online ငွေကြေးလိမ်လည်တဲ့လောင်းကစားယုံကြီးတွေ40လောက်ရှိပြီးဒီလုပ်ငန်းမှာပါဝင်လုပ်ကိုင်နေသူ3000လောက်အထိရှိမယ်လို့ထိုင်းတိုက်ခံပါတီကခန့်မှန်းပါလေရွှေကုတ်ကူမြို့တစ်လိုပဲတောင်ရင်မြကံပါဘေးမှာတစ်ခုပြီးတစ်ခုပေါ်လာနေတဲ့မျိုးသစ်တွေအစာဦးသစ်တွေနဲ့ပတ်သက်လို့တိုင်းသားအဖွဲ့အစည်းတွေနဲ့နှီးဆက်သူတယောက်ကပြည်ဝေကိုအခုလိုပြောပါတယ
်အကြီးဆုံးကတော့ကျွန်တော်တို့ရွှေကုတ်ကူဘက်ကအကြီးဆုံးဒုတိယအကြီးဆုံးကကျတော့ဒီမင်းလက်ပံမှာရှိတယ်ပထမတော့ကတော့အေးလို့ခေါ်တယ်နောက်ပိုင်းကျတော့ကိကီလို့ပြန်ပြောင်းထားတယ်ကိကီဆိုင်ပေါ့နောက်ထပ်ကြောက်ခတ်ဘက်မှာလည်းရှိတယ်ဖလူဘက်မှာလည်းရှိတယ်တချောနှစ်ချက်နှစ်ဆက်တချောလုံးမှာအဲ့ဒီအဆိုင်အများကြီးရှိတယ
်အသက်20ဝန်းကျင်လူငယ်တယောက်ကတော့ပြီးခဲ့တဲ့လပိုင်းကမှကက်ဆီနိုတဲကစားသောက်ဆိုင်ဒီဆိုင်မှာအလုပ်လုပ်ခဲ့တဲ့သူပ
ါပထမဆိုင်မှာ9လနောက်ဆိုင်မှာ5လကျော်9ဆိုင်နဲ့ကိုလောက်ရတယ်ဘေးဆိုင်တော့မတော်9ဆိုင်မှာပဲကိုလောက်အတားငါကန်ရတယ်ပစ္စည်းပို့ရတယ်ညာရဲ့မြန်မာရဲ့ထောင်ကျော်အကုန်ရှိရဲ့ကက်ဆီနိုအလုပ်မျိုးစားသောက်ဆိုင်မာကတ်ရှိနိုင်ငံခြားတိုင်းအတရုပ်လူမျိုးများရဲ့သူကကွန်ပျူတာနဲ့ကွန်ပျူတာလိုင်းပဲသူလည်းထောင်ကျော်တော့ရှိကက်ဆီနိုရဲ့ရှိအဲစိုက်ရတော့အများကြီးပဲစိုက်ရတော့အမြောက်ကြီးမြောက်ကြီးဒီမှာရှိဒီအင်ဂျင်မြိုင်နာမပဲ4 5 6ဆိုက်ရှိတဆိုက်ကိုနေက
ျလောင်းကစားယုံတွေရှိတဲ့နေရာတွေမှာဒေသခံမျိုးရွာတွေကထက်တန်းကျောင်းသားရွယ်လူငယ်ကျောင်းသားတွေအများအပြားအလုပ်လုပ်နေကြတဲ့အကြောင်းဒီလုပ်ငန်းကိုရင်းနှီးကျွမ်းကျင်သူတို့ကပြောပါတယ
်ဒီကင်းပြီနယ်ဘက်ကကင်းအမျိုးသမီးငယ်လေးတွေအများဆုံးပေါ့အဲ့ကက်ဆီနိုမှာတော့ကျွန်တော်တို့တော်ရင်ဝန်ထမ်းအများစုကတော့ကင်းနေဖြစ်တယ်ကင်းကလေးတွေဖြစ်တယ်နောက်ပြီးတော့အသက်အရွယ်အဖြစ်ကတော့18ကနေ20ဝန်းကျင်ကြားရများတယ်သူတို့ကတော့များသောအဖြစ်ကတော့ပထမတော့ကတော့ကျွန်တော်တို့နေဇက်တီးရတရားဝင်ခွင့်လာတဲ့အတွက်ကြောင့်မလို့ကက်ဆီနိုယုံကြီးတွေမှာဖဲဝေတဲ့နေရာတွေမှာအများဆုံးလောက်ရတာပေါ့နောက်ပိုင်းကျတော့ဟိုရင်ဒီနေဇက်တီးပိတ်ထားတဲ့အခါကျတော့သူတို့ဟိုရင်ဖြစ်သွားတယ်အွန်လိုင်းကနေပြီးတော့ပဲလုပ်တဲ့အလုပ်တွေဖြစ်သွားကြတယ်ပေါ့ညောင်းဒီမှာဆိုလို့ရှိရင်ကြောင်းတက်တဲ့ကလေးနဲ့အဲ့အလုပ်ထည့်သွားတဲ့ကလေးဆိုရင်အလုပ်ထည့်သွားတဲ့ကလေးရဲ့အများပြီးတော့ကိုရန်ဆယ်တန်ကလေးတွေကမရှိတလောက်ရှားသွားပြီးညောင်းဒီမှာကြောင်းတက်တာနေရွာတဲ့အနေအထားမျိုးရှိတယ်
ဒီလုပ်ငန်းတွေမှာရှေ့တောင်အောင်ရှာဒေသကလူတွေများပြားရှားရောင်းပြီးတင်းကျပ်ခိုင်းစီခံနေရတယ်ဆိုတဲ့သတင်းတွေကြောင့်လဲနှိမ်နှင်းမှုအတွက်ထိုင်းနိုင်ငံအပေါ်ဖိအားပေးမှုတွေတိုးလာခဲ့ပါတယ
်။များသောအားဖြင့်ကတော့ရွှေကုတ်ကူကိုတော့ကဘာအယုံဆိုင်တယ်ဒါပေမဲ့ရွှေကုတ်ကူနီးပါပဲဒီမင်းလက်ပံမှာရှိတဲ့ကိကီဆိုင်ကလည်းရွှေကုတ်ကူနဲ့မထူးခြားတာပဲအရှိဟိုရင်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့မိုင်နဲ့သုံးမဲ့ဆိုလို့မြန်မာပြည်မှာမိုင်နဲ့သုံးမဲ့ဆိုရင်3မိုင်ပတ်လည်လောက်ရှိတယ်။တွင်းနဲ့ဝင်မိုးထွက်ဖို့ကမလွယ်ဘူးခင်ဗျာ။သူတို့လက်နက်ကင်အားစုတွေကနေပြီးတော့အဲ့မှာအဆောက်ဆောက်ပြီးတော့လုံခြုံရေးတွေယူပေးထားတာတွေရှိတယ
်။ဒေသတွင်းလူကုန်ကူးမှုတပ်ဖြည့်ရေးအဖွဲ့တွေရဲ့ခမန်းချက်အရဒီလိုအွန်လိုင်းကနေငွေကြေးလိမ်လည်တဲ့ဂိုင်းတွေရဲ့အတ္တမခိုင်းစီခံထားရတဲ့သူ6000ကျော်လောက်ရှိမယ်လို့ခမန်းကြပါတယ်။အများစုကတော့တရုတ်နိုင်ငံသားတွေဖြစ်ပြီး4000ကျော်လောက်ရှိမယ်လို့ခန့်မှန်းထားကြတာပါမကြသေးခင်တုန်းကရောက်လာတဲ့တရုတ်ပြည်သူလုံခြုံရေးဆိုင်ရာရာရှိတွေကတော့အွန်လိုင်းကနေငွေကြေးလိမ်လည်တဲ့ဂိုင်းတွေ30ကျော်လောက်ရှိပြီးတော့အဲ့ဒီထဲမှာလူ3000လောက်အတ္တမခိုင်းစေခံနေရတယ်လို့ပြောပါတယ
်တရုတ်လူမျိုးတွေလည်းများတယ်နိုင်ငံပေါင်းစုံများတယ်လွန်ခဲ့တဲ့2လလောက်ကဆိုလို့ရှိရင်ဖိလစ်ပိုင်နိုင်ငံသားတွေကိုသူ့နိုင်ငံတရုတ်ကလက်ခေါ်တဲ့အခါမှာကျွန်တော်တို့ဒီဒီပတ်မှာရှိတဲ့လူကုန်ကူးမှုတာစီနိုင်နေနောက်ဝက်အဖွဲ့ကနေပြီးတော့တတိနေ့တည်ရတယ်ပေါ့တို့တတ်မှတ်ထားတဲ့ဟိုရင်တနေ့မှတို့ရှာပေးဖို့တတ်မှတ်ထားတဲ့အရေးငွေကြေးမရအောင်ဆိုလို့ရှိရင်ညမနေဆက်ခံရတယ်ဆိုတာတွေတော့ခဏခဏကြားရတယ်လက်လုံပြီးတော့တို့ညမနေဆက်နဲ့လက်လုံပြီးတော့တည်တာတွေလည်းကြားရပါတယ်
တောင်ရင်မြကန်ပါမှာတရုတ်နိုင်ငံသားပိုင်လောင်းကစားယုံတွေတစ်ခုပြီးတစ်ခုဒိုးလာနေတာကတောင်ပိုင်းဒေသမှာစစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေအတွက်သတိထားစရာဖြစ်တယ်လို့ဒီဒေသလက်နက်ကိုင်လှုပ်ရှားမှုမှာဆယ်စုနှစ်ချီပါဝင်ခဲ့သူတယောက်က VOA ကိုပြောပါလေ
ဒီစစ်ကောင်စောချစ်သူဟာစက္ကဆိုင်အန်တော်ကိုထုံးလို့ရှိတယ်အလူတွေထင်တာက ตุ๊จิญญาตะโลวะเนาะตุ๊เกยเนี่ยตีลั่นพ่อดีพ่อถองไปแล้วมาตัวตุ๊ยัดดีเนาะมาบาญญาสมมุติตัวตะเรนล่นน่ะบ่ดิแต่ว่าบ่ฮู้อ่าบะลุมาบ่ฮู้เลยบ่ผิดเลยกูอองเสียอ่ายันจิอองลุอองเสียชื่อจองจิได้มั้ยไอ้ชื่อจองกูได้ไปผิดน่ะหาดิกုံลงอ่ะบีจีเนี่ยทอดป่ะเนี่ยเว้ยบ่นี่สักกะซ่าต่ายดิล่ะต่ายดิล่ะกะตอกดิตัวละเลตรุเว้ยเนาะพี่รอบากอมเลยโหป่อยดิตัวละเลตรุเว้ยอ๋อดิสักกะซ่าดิเสียละเ corona di Charlie Ben. Now your major will go in a normal tiny go in a young major, a chicken jarro. I'm now your ten children, ten children, a beating children, but wash it. I do a lacuna, don't a bomb and a lumen bone machine. Tenomibola.
Can be there, do muted, solo need a company regard or DC Mangin we are, the Omyama, CYE, Zinja, Lama, G. Yebar, say Pinegu, account a pony, Alup Yosu Tabari. Asha, we be Lama in a chase of ye, put you in a genie mugna mode, G. Wagere. လုံခဲ့တဲ့ရှင်းနေလောက်ကစားခဲ့တဲ့စီမံကိန်းဟာငွေကြေးလိမ်လဲတဲ့လုပ်ငန်းတွေနိုင်ငံစုံကလူတွေကိုဖြာယောင်းခိုင်းစေတဲ့လူကုန်ကူးမှုတွေကြောင့်နာမည်ဆိုးနဲ့ထင်ရှားလာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူ USIB အဖွဲ့ကြီးရဲ့ခန်းမ်းချက်အရနှစ်ထောင်နှစ်ဆက်သုံးခုနှစ်တနည်းအတွင်းမှာပဲအခြေတော်အားရှာတလောငွေကြေးလိမ်လဲတဲ့တရုတ်ရာဇဝတ်ဂိုင်းတွေရဲ့ Ugatamaga, Mui Siwan, Yazumu Tepe, Yo, UNODC, Sien Kanzamale, Pobiavari. Casino Horde, two Siwaizo, Pumbu in Nemi, Sazvi, Niarima, a danger, Lokansi, Kayadu, Tiamu, Kongu Yansa, Kayaduri, Taunetti, Shire, Jau, UNODC, Sien Kanzama, Pobiatawari, Kamia.
ကိုသိတဲ့ဟုပြောပြသွားတာပါဆက်လက်ပြီးရန်ကုန်ဘက်ကအခြေအနေကိုတင်ပြပေးပါအောင်မယ်တိုင်းနာပေါင်းစုံနေထိုင်တဲ့ရန်ကုန်မှာလူငယ်တွေကိုစစ်ကောင်စီကခတ်ဆိတ်ဆိတ်ဖမ်းလာတာကြောင့်ရခိုင်ပေါင်းဝင်တခြားတိုင်းနဲ့ပြည်နယ်ကလူငယ်တွေရန်ကုန်မြို့ကနေပြန်လည်ထွက်ခွာဖို့စူးစမ်းနေပါတယ်ဒီအကြောင်းကိုသိရှိထားတဲ့လူငယ်တူကပြောပြပါတယ်ရန်ကုန်ကပြည်ပို့ထားတာကိုရန်ကုန်ကပြည်ပို့
ဒီဟာစစ်တေအင်အားလိုအပ်နေတဲ့အတွက်လူငယ်တွေကိုဖမ်းဆီးပြီးတော့အထင်အရမှာစစ်မှုထမ်းခိုင်းနေတာကြောင့်လူငယ်တွေကြားဆိုရင်မှုတွေမြင့်တက်နေတာပါပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲရန်ကုန်မြို့ကနေလူငယ်900နီးပါးဖမ်းဆီးခံခဲ့ရတယ်လို့ဖမ်းဆီးခံရမှုတွေကိုစည်းရင်းကောက်ယူထားတဲ့ရန်ကုန်စကောက်နက်ဝတ်အဖွဲ့ကထုတ်ပြန်ထားပါတယ်ခုလိုဖမ်းဆီးမှုတွေကြောင့်ရန်ကုန်မြို့အတွင် ောင်စီရဲ့ဖမ်းဆီးခြင်းခံခဲ့ရတယ်လို့ရခိုင်ဒေသခံတူကပြောပါတယ
်ဒီဘက်မှာကျွန်တော်ကြားတာကတော့ဒီဟိုပါပေါ့နော်ဒီရခိုင်ကိုအဲ့မှာဒီရန်ကုန်မှာစစ်ရုံတွေမှာအလုံးလုံးနေတဲ့ကလေးမလေးတွေအဲ့မှာစစ်ရုံလိုင်းခိုင်းတွေမှာဝင်ပြီးတော့ပေါ်တာဖမ်းတာနေကြသူတို့မလို့ရဲလို့ဆိုပြီးတော့စစ်ရုံကထွက်ပြီးဒီဘသူအစီအစဉ်နဲ့ဆိုတာတော့မသိရဘူးအမှသူတို့ဒီခိုင်ကိုပြန်ရတဲ့အခါရန်ကုန်အထွေဒီစစ်စေးတိုင်းမှာအစပကား3စီးတောင်ဒါအဖက်ခံရတယ်ဆိုကြားသိရတယ်အလူလေး100ကျော်လောက်ပါတယ်ဆိုပြီးတော့သိရတာပေါ့
ရန်ကုန်မြို့မှာနေထိုင်ပြီးစစ်ရုံတွေမှာဝင်ရောက်အလုပ်လုပ်ကန်နေကြတဲ့ရခိုင်ဒေသခံတွေလည်းဖမ်းဆီးခံရတာပေါ်တာဆွဲခံရတာတွေရှိနေပြီးတော့မိသားစုတွေနဲ့အဆက်အသွယ်ပြတ်တောက်နေတယ်လို့တောင်ဝင်းနဲ့တာကေတာမြို့နယ်တွေမှာနေထိုင်ကြတဲ့ရခိုင်ဒေသခံလူငယ်တချို့လည်းပြီးခဲ့တဲ့လတွေကစလို့ဖမ်းဆီးစစ်ဆေးခံရတာတွေရှိတယ်လို့ဖန်စီခံရသူတွေနဲ့နှိစက်သူတွေကပြောဆိုကြပါတယ်။လက်ရှိရန်ကုန်မှာနေထိုင်နေကြတဲ့တိုင်းရင်းသားတွေတဲမှာမှရခိုင်ဒေသခံတွေကိုအဓိကထားဖန်စီစစ်ဆေးနေတယ်ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေတာကြောင့်ပို့ပြီးတော့စိုးရိမ်နေရတယ်လို့ရန်ကုန်ရောက်ရခိုင်ဒေသခံမျိုးသမီးတူကပြောပါတယ
်။ကတော့တခုခုသွားမယ်လာမယ်ဆိုလို့ရှင်အခုချိန်ကကြတော့ဒီမပုံတင်ကိုင်းလာဖြစ်တဲ့အတွက်အဲ့မပုံတင်ကတခြားနေရာတခုခုသွားမယ်ဆိုလို့ရှင်အခက်အခဲဖြစ်တာမျိုးကဖြစ်တယ်ပေါ့နော်။အဲဒီကြတော့ဒီပထမလေးပဲတက်လာရယ်ပထမလေးမှာကြတော့ဒီရခိုင်သူလူငယ်တွေကိုလိုက်ပြီးမှဖမ်းဆီးနေတယ်ဆိုတဲ့အခါကျတော့ညီမတို့အမေနဲ့မင်းစိတ်ပူတာမျိုးတော့ရှိပါရဲ့ဟုတ်ကဲ့ဆင်းမပြေတာရောအများကြီးပေါ့နော်အဓိကကျတော့ကိုကဒီဒလော့ဆယ်ဖြစ်နေတဲ့အချိန်လေးရဆိုလို့ရှိရင်လည်းအပြင်သွားလာတဲ့အခါတွေမှာစိတ်ပူကြရရှိရယ်ဒီကြတော့ဒီရခိုင်ဖြစ်နေတဲ့အတွက်ဆိုတော့ပို့ပြီးတော့ဆိုးပါပေါ့နော်ကိုကတခုခုဆိုလို့ရှိရင်လာပြီးတော့ဆစ်ဆေးရဒီလာပြီးတော့ခေါ်တော့အမျိုးဖြစ်မှာကိုလည်းသိကြည့်ပါရဲ့ဟုတ်ကဲ့
လက်ရှိမှာတော့ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့အေအေအကြားနှစ်ဖက်တိုက်ပွဲတွေရပ်တန့်နေတယ်ဆိုပေမဲ့ရန်ကုန်ကနေအေအေထိန်းချုပ်မြို့နယ်တွေကိုတွားရောက်နိုင်တဲ့ကုန်းလမ်းရေလမ်းတွေကိုစစ်ကောင်စီကပိတ်ဆို့ထားပြီး စစ်ကောင်စီထိန်းချုပ်ထားတဲ့စစ်တွေနဲ့ကြောက်ဖြူမြို့ပေါ်ကိုတော့လေးချောင်းပြေးဆွဲနေတာရှိပါတယ်။ဒါပေမဲ့လည်းလေးချောင်းကနေပြန်မဲ့ရခိုင်လူငယ်တွေကိုလည်းလေးစိတ်အတွင်းစစ်ကောင်စီကဖမ်းဆီးတာတွေလုပ်နေတာကြောင့်နေရပြန်မဲ့သူတွေအနေနဲ့သတိထားဆင်ခြင်ကြဖို့လဲရခိုင်ဒေသခံလူငယ်တူကပြောပါတယ်။
ကျွန်တော်တို့ကဒီတခြားဟိုတိုင်းနယ်ပြည်နယ်တွေကိုသွားလာလာတာတို့အဲ့ဒီပြည်လမ်းကြောင်းအရှင်နေနဲ့ပတ်သက်လို့မသိဘူး။ဒါပေမဲ့ကျွန်တော်တို့ရခိုင်ဖက်ကိုသွားလာမယ်ဆိုလို့ရှိရင်ဒီဒါကြောက်ဖြူတို့စစ်တွေတို့ကတော့လက်လူမာတာဟိုလေချောင်းလိုင်းတွေဖွဲ့သေးတယ်ဆိုပေမဲ့လေဆိုင်တွေမှာသွားလာရတော့အန္တရာယ်များတယ်။လေဆိုင်မှာဒါဟိုအခန်းကန်ဟိုဖမ်းဆီးခံရတဲ့သူတွေလေတော်တော်များများရှိခဲ့တယ်ရှိမှလေ။အခုရှိဆိုလို့ရှိပို့လို့အန္တရာယ်များတဲ့အတွက်ဒါတိုက်ပြီးဟိုလုံခြုံမှုမရှိဘူးစိတ်မချရတဲ့အနေအထားမှာရှိတယ်ဆိုကြောင့်သွားလာမယ်ဆိုလို့ရှိရင်တို့ကိုရှစ်ရှင်ဒီမှာဒါသွားလာမယ်အနေထားမျိုးရှိတယ်။နောက်တစ်ခုကုန်းလန်းကနေပြီးတော့တချို့လိုက်ပို့ပေးတယ်အတူလန်းပါညာဆိုတဲ့ဟာမျိုးရှိတယ်ပေါ့။အဒီဟာတွေဆိုလို့ရှိသေးတာအရန်အန်ဒီများတယ
်။အခုလိုရန်ကုန်နဲ့မြို့ကြီးတွေကိုပြောင်းရွှေ့လာတဲ့ရခိုင်လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူး။ဒါ့အပြင် VOA အနေနဲ့လည်းလက်ရှိပြည်မရောက်ရခိုင်ဒေသခံဗနဦးကိုစစ်ကောင်စီကဖမ်းဆီးထားတယ်လဲဆိုတာတိတိကျကျအတိမပြုတ်နိုင်သေးတဲ့အတွက်အတိပြုချက်ရဖို့ကြိုးစားနေစေဖြစ်ပါတယ်။ရန်ကုန်နဲ့တခြားမြို့တွေကိုပြောင်းရွှေ့လာတဲ့ရခိုင်ဒေသခံတွေကတော့ဖမ်းဆီးခံရမှာကိုနေစင်နဲ့အမျှစိုးရိမ်နေကြရပါတယ်ခင်ဗျာ
။ရန်ကုန်ကအခြေအနေကိုကိုစီသူပြောပြသွားတာပါ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာပါ VOA American အတန်ရဲ့ကြာတာပတိနေ့ညဘက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ဥက္ကောင့်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးတိုင်းရင်းသတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါဦးမယ်အခုပထမအဆုံးအနေနဲ့ကတော့ဥက္ကောင့်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မွန်တတ်တော်ပေါ်ထွန်းရေးဆိုတဲ့အစီအစဉ်နဲ့တင်ဆက်ထားပါတယ်နေဦးတော်လိုင်းရေးဆင်နွယ်ပြီးဆရာနာရှင်ကိုတိုက်ဖြတ်ရေးမှာမုံပြင်းနေဟာနောက်ကျနေပါတယ်ဒါကိုသဘောပေါက်တဲ့မွန်လူငယ်တွေဟာမွန်တတ်တော်ပေါ်ထွက်လာဖို့အစွမ်းကုန်ကြိုးပမ်းနေတဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ
်ဆက်ရှိရာစုအလဲပိုင်းမှာဗမာဗရင်စစ်တပ်ကဟန်တာဝတီမွန်နေပြည်ကိုတိုက်ခိုက်သိမ်းပိုက်ပြီးမိရှို့ပျက်စီးလိုက်တဲ့အတွက်မွန်နိုင်ငံကွယ်ပြောက်သွားပါတယ်အနည်းအစိတ်လောက်ကြတော့ရခိုင်ပြည်ကိုလည်းဗမာစစ်တပ်ကတိုက်ခိုက်ဖြစ်စီတာကြောင့်ရခိုင်နိုင်ငံကွယ်ပျောက်သွားပါတယ်။မွန်နိုင်ငံက268နှစ်ရခိုင်နိုင်ငံက240နှစ်တိမ်မြုပ်နေခဲ့ကြပါတယ်။ဒါပေမဲ့ရခိုင်တပ်ကို2009ခုနှစ်မှာအခြားတိုင်းရင်းသားတပ်ဖွဲ့တွေရဲ့အကူအညီနဲ့ဖွဲ့စည်းနိုင်လို့တနေ့တခြားကြီးထွားလာတာအခုဆိုရင်ရခိုင်တပြည်လုံးသိမ့်ပိုက်နိုင်မဲ့အခြေအနေရောက်လာပါတယ်။အာဖရိကတပ်တီထောင်ပြီး16နှစ်အကြာမှာရခိုင်အိမ်မဲ့အကောင့်တဲပေါ်ဖို့အလားအလာရှိလာပါတယ်ပြည်သူ့အတွက်ရည်ရွယ်တဲ့မွန်လက်နဲ့ကင်တော်လန်ရေးကို1948ဧပြီလမှာစတင်နေလို့လွန်ခဲ့တဲ့ဩဂုတ်လထုတ်၎င်းအိမ်စာဆောင်မှာပေါ်ပြတာမူမွန်တော်လန်ရေးသက်တမ်းဟာ89နှစ်ရှိနေပါပြီမွန်လက်နဲ့ကင်တော်လန်ရေးဖြစ်ပွားပြီး10နှစ်ကြာတဲ့အခါလက်နဲ့နဲ့ဒီမိုကရေစီလဲလှယ်တယ်ဆိုတဲ့လက်ကွက်ကြောင့်လက်နဲ့တထောင်ကျော်အစိုးရကိုအပ်လိုက်ရပါတယ်ဒါပေမဲ့နိုင်ရွှေကျင်ကတော့မွန်ပြည်စစ်ပါတီကိုတီထောင်ပြီးတော်လှန်ရေးကိုဆက်လုပ်ပါတယ်မွန်တော်လှန်ရေးအရှိန်ရလာချိန်မှာစစ်အစိုးရနဲ့အပြစ်အခတ်ရပ်ဆဲတဲ့အတွက်အရှိန်သေးသွားပါတယ်မွန်ပြည်နယ်မှာဝါအရင်ဆုံးနိုင်ငံရေးပါတီဟာမွန်ပြည်စစ်ပါတီပါ1995ကတည်းကစစ်တပ်နဲ့အပြစ်ရထားတာမျိုးအနှစ်30တိုက်ပွဲမရှိပေမဲ့ရီမှန်းချက်နဲ့အလန်းဝေးနေပါလေလက်နဲ့မကင်တဲ့အဖွဲ့ကမွန်ညူရေးပါတီဖြစ်ပါလေမျိုးဥတော်လိုင်းရေးဖြစ်တဲ့အခါမှာအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံသူနဲ့စစ်ကောင်စီထောက်ခံသူစသဖြင့်အုပ်စုနှစ်စုရှိလာပါတယ်မွန်ပြည်စစ်ပါတီမှလည်းစစ်ကောင်စီစနစ်နဲ့အုပ်စုပေါ်ထွက်လာပြီးစစ်အာဏာရှင်တိုက်ဖြတ်မယ်လို့2024 February လကကြေညာပါလေဒီဇင်ဘာလရောက်တော့တခုတည်းသောမွန်တက်တော်ကိုအကောင်အထည်ပေါ်ဖို့မွန်တလိုင်းတပ်ဖွဲ့၄ဖွဲ့ဆုံးဖြတ်ကြောင်းလွတ်လပ်သောမွန်သတင်းအေဂျင်စီကသတင်းပေးပို့ပါတယ်မွန်ပြည်နယ်လွမြောက်ရေးတပ်မွန်အမျိုးသားလွမြောက်ရေးတပ်မွန်ပြည်ကာကွယ်ရေးတပ်မွန်ပြည်တော်လှန်ရေးတပ်စတဲ့တပ်ဖွဲ့တွေစုပေါင်းတာဟာမျိုးဆက်သစ်လူငယ်တွေရဲ့ စစ်အာဏာရှင်တိုက်ဖျက်ရေးလှုပ်ရှားမှုဖြစ်ပါလေ။ဒီလက်နက်ကင်လေးဖွဲ့စစ်ရေးဖော်ဆောင်နိုင်မှုအတွက်ရာမညပူးတွဲစစ်ကြောင်းကိုဖွဲ့လိုက်ပြီးလို့ပူးပေါင်းတပ်တွေကဇန်နဝါရီလ19ရက်နေ့ကကြေညာကြောင်းအေယာဝတီသတင်းမှာဖော်ပြပါလေ။ဒါပေမဲ့တပ်ဖွဲ့လေးဖွဲ့စလုံးပါဝင်တဲ့ပူးတွဲစစ်ဆင်ရေးမလုံနိုင်သေးဘူးလို့မွန်ပြည်နယ်တွန်လိုင်းရေးတပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်နိုင်နဂါးကပြောကြောင်းလွတ်လပ်သောမွန်သတင်းဌာနကဖော်ပြပါတယ်။ရမညစစ်ကြောင်းနဲ့အခြားတွန်လိုင်းရေးအဖွဲ့တွေစုပေါင်းပြီးတိုက်ပွဲဝင်မယ်ဆိုရင်မွန်ဒီတပ်ရဲ့စစ်ရေးအခြေအနေပြောင်းလဲသွားနိုင်တယ်လို့ဆိုပါတယ်။တောင်ပိုင်းစစ်ဒေသက PDF တိုင်းရင်တပ်ဖွဲ့ KNLA ကရင်တပ်ဖွဲ့ BPLA ဗမာတပ်ဖွဲ့ABSDF ကျောင်းသားတပ်ဖွဲ့ TPLA ဒဝဲတပ်ဖွဲ့မွန်တွန်လိုင်းရေးတပ်အာဏာရှင်တိုက်ဖျက်ရေးမွန်ပြည်သက်ပါတီတပ်အခြားတပ်ဖွဲ့နဲ့ဒရုန်းတပ်ဖွဲ့တွေစုပေါင်းပြီးစခန်းသိမ်းတိုက်ပွဲတွေဆင်နွှဲနိုင်ကြောင်းဇန်နဝါရီလ15ရက်နေ့တုန်းတန်လွင်ခဲ့တဲ့တွင်မှာပေါ်ပြပါရယ်တွန်လိုင်းရေးပူပေါင်းတပ်ကစစ်ကောင်စီစခန်း၄ခုကိုသိမ်းပိုင်နိုင်တာပါပဲစစ်ကောင်စီတပ်နဲ့ထိတွေ့တိုက်ပွဲပေါင်း62ကြိမ်ဖြစ်ပွားပြီးဒရုန်းနဲ့ပစ်ခတ်နိုင်ခဲ့ပါတယ်။ရေးမြို့နယ်နဲ့ရေပြူမြို့နယ်ကကြီးလက်တပ်စခန်းတွေကိုသိမ်းပိုက်လိုက်တာဖြစ်ပါတယ်။ဥပပေါင်းတပ်ဖွဲ့တွေရဲ့စစ်စင်ရေးစွမ်းအားကိုပြတ်လိုက်တာပါပဲ။မွန်တပ်တွေအမျိုးမျိုးကွဲပြားနေလို့ပြည်သူလူထုကဘယ်တပ်ကိုထောက်ခံရမှာမသိတာကိုလည်းအားနည်းချက်အဖြစ်လူငယ်တွေကမြင်ကြောင်းလွတ်လပ်သောမွန်သတင်းဌာနကဇန်နဝါရီလ9ရက်နေ့ကဖော်ပြပါတယ်။မွန်တပ်ဖွဲ့အချို့နဲ့အခြားတော်လှန်ရေးတပ်ဖွဲ့တွေစုပေါင်းပြီးစစ်စင်ရေးလှုပ်တာတွေရှိပေမဲ့မွန်တပ်ဖွဲ့လေးဖွဲ့စလုံးပါဝင်တဲ့ပူးတွဲစစ်စင်ရေးကိုတော့မလုံနိုင်သေးဘူးလို့ဆိုပါတယ်။မွန်လက်နက်ကိုင်တွေစုပေါင်းပြီးစစ်စင်ရေးလှုပ်ကြမယ်ဆိုရင်ထောက်ခံဖို့ထိုင်ဆောင်နေတဲ့ပြည်သူလူထုရဲ့ထောက်ခံမှုကိုရရှိမှဖြစ်ပြီးတိုက်ပွဲတွေအများကြီးပေါ်ဆောင်နိုင်နိုင်မယ်လို့ဆိုပါတယ်အခြားပြည်နယ်တွေမှာလို့ဗျူဟာမြောက်စစ်စင်ရေးတွေပေါ်ဆောင်နိုင်ဖို့အတွက်ရမညပူးတွဲစစ်ကြောင်းကိုဖွဲ့စည်းရတာဖြစ်ပါတယ်ဒါပေမဲ့တနေရာတဲ့လှုပ်ရှားမြင်စစ်ကြောင်းမဟုတ်ဘူးလို့ဒေါက်တာသီရိမွန်ချန်းကပြောကြောင်းဇန်နဝါရီ22ရက်နေ့တုန်းမြန်မာနောက်မှာပေါ်ပြပါတယ်မွန်ပြည်နယ်တစ်ခွေလုံးမှာလှုပ်ရှားမယ်စစ်ကြောင်းကြီးဖြစ်တာမို့အချားမွန်လက်နေကင်တက်တွေကိုလေစီယုံတွင်းတွင်းသွားမယ်လို့ဆိုပါတယ်။မွန်လူငယ်တွေဟာရခိုင်နဲ့တန်အားတက်တွေကိုအားကျပြီးစိတ်အားထက်သန်နေကြပါတယ်။မိမိရဲ့လိုအပ်ချက်အားနည်းချက်အားလာချက်စတာတွေကိုသိရှိထားတာဟာရည်ရွယ်ချက်အောင်မြင်မဲ့အလားအလာတွေဖြစ်ကြောင်းသင်ပြလိုက်ရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အပြီးမှာတော့ကြားမာရေးအစီအစဉ်ဖြစ်ပါတယ်။TV ယောဂကြောင့်ရာစုနှစ်နှစ်ခုအတွင်းလူပေါင်းတန်း1000လောက်သေဆုံးခဲ့ရပါတယ်။ဒါကြောင့်ဒီယောဂအဆုံးသတ်နိုင်ရေးကုလသမဂ္ဂဦးဆောင်ပြီးနိုင်ငံပေါင်းစုံကကြိုးပမ်းနေတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာဂျာနယ်အငင်းစား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်။
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများပူတည်တဲ့ဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ TV ယောဂါနောက်ဆုံးအခြေအနေကိုပြောလာတာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးကုသက်သိဆုံးမှုများနေသေးတာဘယ်လိုလက္ခဏာတွေပြတာနောက်ဆေးရည်ပါ TV နဲ့ငုံရှုံ TV စိတ်ခေါ်မှုကြီးတွေရှိနေတာပြီးရင်ကာကွယ်ထိ ंछ ုပ်ကုသပညာပေးရေးတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီ TV ယောဂါထိ ंछ ုပ်နိုင်ရေးကဘာကြီးတစ်ခုလုံးမှာကြိုးပမ်းနေတာကိုလည်းအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီး
ဒီ TV ရောကအဆုံးတက်ဖို့အတွက်အချိန်မြင့်တင်ဆောင်ရွက်ရမယ်ဆိုတာလူတွေကသဘောပေါက်လာပြီအညာရှင်တွေကသဘောပေါက်လာပြီအဲ့ကြတော့ကဘာမှာအခု2022စီးရင်ရ TV ဒုနာ 10.6 တန်းရှိပါတယ်ဒီနေ့အပြင်လူတစ်သိန်းလင်133ဦး TV ရောကဖြစ်နေတယ်အဲ့တော့အဲ့ဒီထဲမှာ TV ဒုနာအားလုံးတွေကမှ 1.3 ကနှစ်စဉ်သေးနေတယ်တိတိကိုသေးတဲ့လူက 1.3 TV ဒုနာသေးတယ်တနည်းအားဖြင့်တနေ့လျင် TV ဒုနာ 3,500 လို့သိနေပါတယ်။အဲ့တော့ဒီအခုဖြစ်ပြက်အားတွေကိုအစတော့ကနေတော့လွန်ခဲ့တဲ့ရာစုနှစ်နှစ်ခုအတွင်းပေါ့လေ။နော်။နှစ်200လောက်အတွင်းမှာပြန်ပြီးတော့ဟိုဖိဂါတွေစစ်တမ်းတွေရတာတဲ့အချိန်မှာ သိပ္ပံပညာပေါ်လာတဲ့နောက်ပိုင်းမှာပြန်ပြီးကြက်ကြည့်ရတဲ့ခါကျတော့ဒီ TV ယောဂါကြောင့်ကမ္ဘာလူဦးရေစုစုပေါင်း1ဘီလီယံကအသက်ဆုံးရှုံးခဲ့ပြီဖြစ်တယ်ဆိုတာကိုကျွန်တော်သိရှိရပါတယ်။အဲ့တော့ဒီတော့ဆိုးတဲ့ဒီလူသက်သမားကိုကျွန်တော်တို့ကမလုပ်ကြမလဲဆိုပြီးတော့2014ခုနှစ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့ဆက်မှတ်ခဲ့တဲ့ပန်းနယ်တစ်ခုရှိပါတယ်။အဲ့ SDG ပေါ့လေ Sustainable Development Goals ပေါ့လေ။အဲ့ဒီမှာ NDB SDG 2030ဆိုပြီးတော့ပါပါတယ်။အဲ့တော့2030ဟုတ်တဲ့ခါမှာ TV ယောဂအဆုံးသတ်သွားရမယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို2030ဆိုတော့နောက်5နှစ်ပေါ့ဆရာနော်
။ဟုတ်ကဲ့ပါ။
အဲ့တော့အဲ့ဒီမှာတကယ်အဆုံးသတ်နိုင်ဖို့အနေထားကရောဘယ်လိုရှိလဲဆရာကြီ
း။ဟုတ်ကဲ့။ဒါစာသားအနေနဲ့ကောင်းတဲ့တစ်ခုနေရတော့ N ပေါ့လေအဆုံးသတ်တာပဲပေါ့လေ။ဟုတ်ဒီကရာအတိအကျကျကတော့ဒုံလုံးကြီးရှင်းသူများရောက်သွားအောင်မဟုတ်သေးပါဘူး။အဲ့တော့ဘယ်လိုဒီမှန်ချက်ဒီ specific objective တွေဘာလဲဆိုတော့ကျွန်တော်ဆက်ပြောပါမယ်။အဲ့တော့ကမ္ဘာမှာ TV ယောဂဖြုတ်ပွားမှုမရှိအောင်လုပ်မယ်ဆိုပြီးတော့ပြည်သမကစင်စစ်မပြထင်းသိမ်းရေးဒီမန်ချက်ပန်းနိုင်ရင်ဖြစ်2030ပြည့်နှစ်မှာ TV အဆုံးသတ်စရာမြည် NTV SDG 2030ဆိုပြီးတော့ချက်မှတ်ခဲ့ပါတယ်အတိအကျသတ်မှတ်ပေးထားတဲ့ဒီမန်ချက်တွေကတော့2030ပြည့်နှစ်ရောက်လျင် TV ယောဂဖြုတ်ပွားမှုက80ရာခိုင်နှုန်းကြီးလျှော့ချရမယ်နော်အခု TV ယောဂတွေဖြုတ်ပွားတော့2014နဲ့နှိုင်းယှဉ်လို့ရှိရင်2030ရောက်လို့ရှိရင်80ရာခိုင်နှုန်းထိကျသွားရမယ်ဒါတစ်ချက်နောက်တစ်ခါ TV ကြောင့်တေဆွန်မှုတွေကလည်း90ရာခိုင်နှုန်းထိအောင်လွတ်တက်သွားရမယ်ဒါသတ်မှတ်ပေးထားတဲ့ညီမချက်ပါဒါအပြင်ဒီ TV ယောဂခံစားရတဲ့မိသားစုတွေအတွက်ကုန်ကျစရိတ် 0 နော်တုံ့ညဖြစ်သွားစေအောင်တုတ်ပေးရမယ်လို့ပြောထားပါတယ်အဲ့ဒါ SG ညီမချက်ပေါ့လေဒီအတိုင်းပဲ TV ယောဂကနှိမ့်ချလာမြတ်ကူရတဲ့ယောဂဖြစ်တဲ့အတွက်ကြောင့်ဝေကုန်ကြည့်ကြများတယ်အာဟာရတွေစစ်စစ်တာသွေးစစ်တာတွေကလည်းဥစ္စာနဲ့ကုန်တယ်ခဏခဏဆက်ရတာရှိတယ်ခရီးစရိတ်တွေရှိတယ်ဆေးသွားရွာတာရှိတယ်အစားအသောက်တွေကောင်းအောင်စားဖို့အာဟာရပြည့်အောင်စားဖို့ရှိတယ်ဆိုတော့ကုန်ကျစရိတ်များပါတယ်အဲ့ဒီကုန်ကျစရိတ်တွေက TV ဒူနာတယောက်ရှိတဲ့မိသားစုမှာအဲ့ဒီခါတွေကုန်ကျစရိတ်ဒူနာအတွက် 0 ဖြစ်သွားရမယ်လုံးဝမကုန်ကြရဘူးအဲ့ထက်ပတ်စံမပါကြရဘူးဆိုတဲ့ညီမချက်ပေါ့လေအဲ့ဒါ2030 SDG ရဲ့ညီမချက်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကြားထဲမှာရောဒီ2014နဲ့2030ကြားပေါ့နော်ဖြစ်လာတဲ့အနေအထားပေါ်မှာပြန်သုံးသပ်နိုင်တာရောရှိခဲ့လားဆရာကြီ
း။ဟုတ်ကဲ့။အဲ့ဒီအရလုတ်ဖို့ဆိုပြီးတော့ကျွန်တော်တို့လမ်းကြောင်းမှာကျွန်တော်ကသွားနေပါလေ။2014ကနေ2030လမ်းကြောင်းသွားတဲ့အချိန်မှာလမ်းခုလက်ချက်တဲ့ယခု2023ကနေပြီးတော့2029အတွင်းမှာနောက်ထပ်ဒီမန်ချက်လေးတွေအသေးစိတ်တွေထပ်ချပေးတယ်နော်။ဟောဆိုတော့ဟို NDB ဂျာနီမှာ2030မှာသုံးသပ်ရေးခီးလမ်းကြောင်းမှာကျွန်တော်တို့ရဲ့အားလုံးကတွေးဖီးနေတယ်နော်။ကျွန်တော်နိုင်ငံတွေအားလုံးကလမ်းကြောင်းတွေမရောက်ဘူး။ဒါနောက်နဲ့ရောက်တာဆိုလို့အာရှပစိဖိတ်မှာဂျပန်ရဲ့တောင်ကိုရီးယားရဲ့တိုင်ဝမ်ကျွန်းဝင်တွေပဲကျွန်တော်ဖတ်တာပို့ပါတယ်အဲ့တော့ဘယ်လိုဖြစ်ပေါ့လေအများစုကတော့လမ်းသွေဖီးနေမရောက်တော့ဘူးရောက်တဲ့အခါကျတော့ဒီဥစ္စာကိုရောက်အောင်ဘယ်လိုလုပ်ကြရမလဲဆိုပြီးတော့2023ကနေ2029တွေရောက်တော့လုပ်ငန်းစဉ်လေးတွေကိုထပ်ပြီးတော့အစီအစဉ်2023ပြည်သမကအထူးညီလာခံအစင်းမြင့်အစည်းအဝေးမှာချမှတ်လိုက်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီမှာထပ်ချမှတ်ပေးလိုက်တာတွေကိုဆက်ပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ထပ်ပြီးချမှတ်ပေးတဲ့ပြစ်မှတ်တွေကတော့ယောဂါရှာဖွေရေးနဲ့ကုသရေးဝန်ဆောင်မှုတွေကျန်းမာရေးနဲ့လူမျိုးရေးဆိုင်ရာပတ်မိုးကူညီမှုတွေကိုတီလူနာများ၏90ရာခိုင်နှုန်းအထိရောက်ရှိရမယ်နော်အသေးစိတ်ထပ်ချမှတ်ပါတယ်ကျွန်တော်တို့ယောဂါရှာဖွေမယ်ဆိုတာပြောခဲ့တယ်ကုသမှုပေးမယ်ဆိုတာပြောခဲ့တယ်ကူညီမှုတွေလူမျိုးရေးကူညီမှုတွေပတ်မိုးကူညီပေးမယ်ပြောတယ်အလိုပေးမယ်ဆိုတဲ့အတိုင်းလည်းဒီကံကြတော့အကုန်ရောက်အောင်မပေးနိုင်သေးပါဘူးဘယ်နိုင်ရောဖြစ်ပါ complete 100% မပေးနိုင်သေးပါဘူးအေး 100% မပေးနိုင်သေးရင်တော့မှ TV လူနာရှိတဲ့လူနာရဲ့90%ကျန်လို့ရောက်အောင်လုပ်အောင်မယ်ဆိုပြီးတော့ချမှတ်တဲ့ချင်းဖြစ်ပါတယ်နောက်တစ်ပြတ်မှတ်တစ်ခုကကြတော့ TV ယောဂရှာဖွေစမ်းသပ်နည်းများတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေအသိအမှတ်ပြုထားတဲ့ရှည်တန်းရောက်နေတဲ့ molecular နည်းပညာများကိုလူနာအားလုံးဟောရာနှုန်းပြည့်အတွက်အသုံးပြုရမယ်ဆိုတာကယောဂရှာဖွေနည်းစနစ်တရားတားခင်မီတိုးတဲ့ဒီလော molecular နည်းပညာဆိုတာကိုသုံးနေပါပြီနိုင်ငံတိုင်းမှာလိုလိုအဲ့ဒီဟာက DNA ကိုစစ်တဲ့နည်းပါအဲ့ဒါကတော့အသုံးကျပါတယ်တော့အကောင်းဆုံးဒီနည်းပညာကိုသုံးပြီးတော့တလိပ်ထဲမှာပူးတွေးမှဒါဖြစ်မယ်ခုထုံးပေးမယ်လို့မဟုတ်ဘူးအဲတလိပ်ကိုပဲစစ်တာပဲစစ်ပြီးတော့ခုနကလိုပိုးအကောင်းကြီးမတွေ့တော့မှ DNA ဒစွန်းတစတော့ပါလာပြီဆိုရင်ကမှန်းလို့ရတော့ဒါဒီဆေးပေးရမယ်ဆိုတာ TV ဖြစ်ပြီဆိုတော့မှန်းလို့ရပါတယ်အဲ့တော့ဒီခင်မီဆုံးနည်းပညာတွေကို TV လူနာအားရောရန်နှုန်းပြည့် 100% ပေးနိုင်ရမယ်ပြီးတော့သတ်မှတ်ပြပေးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကြာကာလအတွက်သုံးသပ်ပြီးတော့နောက်ထပ်ရောထပ်ချမှတ်လိုက်တာတွေရှိသေးလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခုကတခါ TV ရှင်းပြစမ်းသပ်မှုကုသမှုပြုစုမှုများအတွက်ကုန်ကျစရိတ်ကလည်းတုံ့ညပါလေဒါသောသောကပြောထားတဲ့အတိုင်းပါပဲနောက်ပတ်စံလုံးဝမကုန်စရာဘူးစေကုသမှုပေါ်ရ yoga shabu reo, kone so abu mushi deyaro, kizi, gradoma pime. Nautica, nasa don one evro, nasa nasa con drama, the kavaluma shida TV yoga, dizan nata, pio gubiam. Aidama, kale luna, litatama nata, pao yon luam. Tabi, see and bad TV pine de luna. It doesn't matter, le, paziam as you go. The machete, tapi tower. Agu no so, don't necessarily do much hagger, imanjeva. Tamata wrote Lanyo up than he demo.
Okay, she's in the item, I say.
Go women, Tim Pia, big it up, Pibare, Kusalabido, Diane the Renoir, seizing with Tinsabame, Shambi down by Mumpine, Kachimbine, Bega, Chain, Nida Bawain, Diana di Daga, Pibjane, the ring, Chet, let the go, Fiba, Wine, or Tariga, Susie, Tinset Taraba.
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာဒိုင်းနာသတင်းနောက်တွေတင်ဆက်ထားတဲ့တိတပတ်တိုင်းသတင်းတော်မှာနားဆင်ရမှာတွေကတော့ကြာပြတ်တိုက်ပြည့်ရေကောင်းစဉ်နဲ့မြန်မာထိုင်းနေဆက်ကမြို့သုံးမြို့ကိုထိုင်းအစိုးရကမီးဖြတ်လိုက်ပါတယ်မွန်ပြည်ဘီလီမြို့နယ်ထဲကစစ်ကောင်စီရဲ့မေဘလီဗျူဟာစခန်းသိမ်းတိုက်ပွဲထဲဗိုလ်မှူးတယောက်အပါအဝင်တပ်ဖွဲ့ဝင်40လောက်သေဆုံးခဲ့ပါတယ်သတင်းလွှ
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကြားဖြန့်အွန်လိုင်းငွေလိမ်လုပ်ငန်းတိုက်ဖြတ်ရေးကောင်းစဉ်နဲ့မြန်မာဖက်ချန်းကနေဆက်မျိုးသုံးမျိုးကိုထိုင်းအစိုးရကမိဖြတ်လိုက်ပါတယ်။မြန်မာနိုင်ငံကိုပေးထားတဲ့လျှက်စစ်တအားလိုင်းတွေကိုဖျက်တောက်ပစ်ဖို့ထိုင်းဝန်ကြီးချုပ်ကအမိန့်ထုတ်လိုက်ပြီးတရက်အကြာဖေဖော်ဝါရီလ5ရက်နေ့မနေ့ပိုင်းကစလို့ထိုင်းမြန်မာနယ်စပ်ကမြဝတီဖရဲသုံးစုနဲ့တာချီလိပ်မျိုးတို့မှာမိဖြတ်သွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လျှက်စစ်တအားဖျက်တောက်လိုက်တဲ့နေ့မှာပဲတာချီလိပ်မျိုးမှာနေဆက်ချင်းထိဆက်နေတဲ့လောနိုင်ငံဘက်ကလျှက်စစ်မီးနဲ့အစားထိုးနိုင်ခဲ့တယ်လို့တရက်ခန်တွေကပြောပါရယ်ထိုင်းနဲ့နေဆက်ချင်းထိဆက်နေတဲ့ရှမ်းပြည်နဲ့ကရင်ပြည်တွေမှာထိုင်းလျှက်စစ်ဌာန PEA ကနေ1996ခုနှစ်ကတည်းကလျှက်စစ်မီးစတင်ရောင်းချခဲ့တာဖြစ်ပါတယ
်ရှမ်းပြည်တောင်ပိုင်းညောင်ရွှေပင်လောင်းအစပ်ကနေစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ညောင်ရွှေမြို့နယ်ကရွာသားတွေထိခိုက်ဒေဆုံးမှုရှိခဲ့ပါတယ်ဗုဒ္ဓဟူးနေ့မနေ့အစောပိုင်းကစစ်တပ်နဲ့ပအူးပြည်သူစစ်အဖွဲ့တို့ကပင်လောင်းမြို့တစ်ပင်ကောက်ရွာကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ညောင်ရွှေမြို့လွေနှဲ့ရွာထဲကျခဲ့ပြီးရွာသား၂ယောက်သေဆုံးခဲ့ပြီး9ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေထဲမှာအမျိုးသမီးနဲ့တကြီးပိုင်းတွေလည်းပါတယ်လို့ဆိုပါတယ်။ညောင်ရွှေနဲ့ပင်လောင်းမြို့နယ်မှာစစ်ကောင်စီတပ်နဲ့ပအူးပြည်သူစစ်အဖွဲ့ PNL တို့ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဇန်နဝါရီလထဲမှာလည်းအရက်သား3ယောက်သေဆုံးပြီး14ယောက်ဒဏ်ရာရရှိခဲ့ပါတယ်။
မွန်ပြည်ဘေးလင်းမြို့နယ်အခြေစိုက်စစ်ကောင်စီရဲ့မဲပလီပြူဟာစခန်းသိမ်းတိုက်ပွဲထဲဘုံမှုတယောက်အပါအဝင်တပ်ဖွဲ့ဝင်အယောက်40လောက်တေဆုံးခဲ့ပါတယ်။တိုက်ပွဲအတွင်းစစ်တပ်ဖက်ကဗိုလ်ကြီးတယောက်အပါအဝင်စစ်သုံးပါ28ယောက်ကိုဖမ်းဆီးရမိခဲ့တဲ့အပြင်လက်နက်ခဲယားနေလဲသိမ်းယူနိုင်ခဲ့တယ်လို့အမတ်29စစ်ပြူဟာအမတ်နှစ်စစ်ဒေသခွဲတာဝန်ခံရဲပေါ်အေမင်းထွန်းကပြောပါတယ်။ဒီတိုက်ပွဲမှာတော်လန်ရေးပူပေါင်းတပ်ဖွဲ့ဖက်ကလည်း3ယောက်ကြာဆုံးခဲ့ပါတယ်။ KNU တပ်မဟာ1နဲ့တပ်မဟာ5နှစ်ခုကြားမှာရှိပြီးမှာနှစ်ခုကြားသွားလာရေးကိုပိတ်ဆို့ထားတဲ့အဓိကနေရာဖြစ်တဲ့မဲပလီပြူဟာစခန်းကိုဖေဖော်ဝါရီလ၁ရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကနေသိမ်းယူခဲ့တာဖြစ်ပါတယ်
ကချင်ပြည်ကဗမော်မြို့သိမ်းတိုက်ပွဲတဲ့စစ်ကောင်စီရဲ့အမှတ်366အမြောက်တပ်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကသိမ်းယူနိုင်ခဲ့တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။နှစ်လဝန်းကျင်ရှိလာပြီးဖြစ်တဲ့ဗမော်မြို့သိမ်းတိုက်ပွဲကဆက်လက်ပြင်းထန်နေပြီးအမြောက်တပ်စခန်း366ကို February 2ရက်နေ့မှာ KIA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုင်နိုင်ခဲ့တာလို့ပြောပါတယ်။လက်ရှိမှာစစ်ကောင်စီရဲ့စစ်စင်ရေးကုတ်ကဲမှုစစ်ဌာနချုပ်စကခ21မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးမြို့ကိုအလုံးဆုံးထိန်းချုပ်နိုင်ဖို့စကခ21နဲ့ချီလင်တိုက်ရင်ခလာရ236တို့အပါအဝင်တပ်စခန်းတချို့သိမ်းယူဖို့ကြံရှိနေသေးတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ချင်းကကွယ်ရင်အားစုနှစ်ခုဖြစ်တဲ့ CDF လောက်တူနဲ့မရာကကွယ်ရေးတပ်ဖွဲ့ MTF တို့အကြားနေမြင်အငင်းပွားမှုကြောင့်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်။အရက်ခတပ်တော် AA နဲ့မဟာမိတ်ဖွဲ့ထားတဲ့ချင်းညီနောင်အဖွဲ့ဝင် MDF တပ်ဖွဲ့နဲ့ချင်းလန်းကောင်စီအဖွဲ့ဝင် CDF လောက်တူတပ်ဖွဲ့တို့ဟာမတူပီနဲ့ထန်တလန်မြို့နယ်ကြားကလောက်တူဒေသမှာနေမြင်အငင်းပွားမှုဖြစ်ခဲ့တာဖြစ်ပါတယ်။ MDF တပ်ဖွဲ့တွေဟာဇန်နဝါရီလတတိယပတ်ကစပြီးတော့ CDF လောက်တူထိန်းချုပ်နေမဖြစ်တဲ့ရွာမန်းရွာအထိထိုးစစ်ဆင်လာတာကြောင့်ဇန်နဝါရီလ29ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲထဲ CDF လောက်တူဘက်ကထိခိုက်ကြဆုံးမှုရှိခဲ့ပါတယ်။အခုလက်ရှိမှာတော့ရွာမန်းရွာအပါအဝင်ရွာလေးရွာကတိရက္ခဏီကတော့စစ်ပေးတင်းရှောင်နေကြရပါတယ်
။ကရနီပြည်လွယ်ကုန်မြို့မှာရက်ွက်အုပ်ချုပ်ရေးမှုဦးစုလွင်ဦးဆောင်တဲ့ရဲတပ်ဖွဲ့နဲ့စစ်တပ်တို့အကြားအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့တပ်တွင်းသတင်းရင်းမြစ်တွေကပြောပါတယ်။လွယ်ကုန်မြို့လောတမရက်ွက်တစ်တပင်တောင်ချီရှိဂျမ်ဘာ CCTV နဲ့ drone တွေတပ်ဆင်ထားတဲ့နေရာမှာစစ်ကောင်စီသတင်းပေးတွေရဲ့သတင်းပေးမှုအရာဝင်ရောက်ရှာဖွေခြင်းအချင်းချင်းနားလည်မှုလွယ်ပြီးဖေဖော်ဝါရီလ2ရက်နေ့ညကပစ်ခတ်မှုဖြစ်ခဲ့ကြတာပါ။ပစ်ခတ်မှုဖြစ်ပြီးနောက်လောတမကြည်တာယာနံပေါ်ဝင်ရက်ွက်တွေမှာစစ်ကားရဲကားတွေနဲ့စစ်ကောင်စီကအပူတပင်းရှာဖွေမှုတွေလုပ်နေတယ်လို့ဖေဖော်ဝါရီလ5ရက်နေ့အထိတနက်တန်တွေမှာကြားနေကြတယ်လို့ဒေသခံတွေကပြောပါတယ
်။အခုဆက်ပြီးတော့သတင်းလာတွေကိုတင်ဆက်ပေးသွားမှာပါ။မုံကြီးရေမျိုးမရဲစခန်းမှာအချုပ်သားတချို့ဟာရဲတပ်ဖွဲ့ဝင်တွေစီကတနက်တွေလူယူပစ်ခတ်ထွက်ပြေးတဲ့ဖြစ်စဉ်တွေရဲတပ်ဖွဲ့ဝင်တွေရောအချုပ်သားတွေပါသေဆုံးမှုရှိခဲ့ပါတယ်။ဖြစ်စဉ်အသေးစိတ်ကိုတော့ရမင်းကစူးစီးတင်ဆက်ပေးထားပါတယ်။
သမင်းမုံတွေသွားဝေတဲ့ရဲတွေစီကနေအချုပ်သားချုပ်ဖေဖော်ဝါရီ3ရက်နေ့မနက်9နာရီမှာတနက်လူယူပြီးပစ်ခတ်ထွက်ပြေးချိန်ဒုရဲအုပ်အပါဝင်ရဲ3ယောက်သေဆုံးသွားခဲ့ပါတယ်။ဒါအပြင်မြို့မစကားမူလဲစိုးရိမ်ရတဲ့ဒဏ်ရာနဲ့ဆေးရုံတင်ထားလိုက်ရပါတယ်။တနတ်လူယူပြီးပြစ်ခတ်ထွက်ပြေးဖြစ်စဉ်ကနေလွတ်မြောက်လာတဲ့အချုပ်သား၃ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့လဲရေဘလူးဖွဲ့တာဝန်ရှိသူကပြောပါတယ
်။ရေတွေနဲ့ပြန်လိုက်ခုကတိုက်ခိုက်ပြီးတော့ထွက်လာခဲ့တဲ့အချုပ်သားကိုတော့ကျွန်တော်တို့ကယ်တင်ပေးနိုင်ခဲ့တယ်။တရက်နေတော့မတရားဘူးနော်။နှစ်ရက်နေတရား။ဟုတ်ကဲ့ကျွန်တော်တို့ထိန်းသိမ်းလိုက်ပြီးတယ်နော်။အလုံးပြီးကင်းတယ်။
အချုပ်သား30လောက်ထွက်ပြေးသွားတယ်လို့အချုပ်သားတွေကတစ်ဖက်ရဲတွေကတစ်ဖက်ရေမြို့မရဲစခန်းနာမှာအပြန်လှန်ပစ်ခတ်မှုတွေဖြစ်ခဲ့ကြပါတယ်။နောက်ပိုင်းမှာတော့ရေမြို့ပေါ်ရှိတိုင်ရင်တွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာချိန်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အပြင်အချုပ်သားတွေဘက်ကလည်းကြီးကုံသွားတာကြောင့်နေ့လယ်12နာရီခွဲလောက်မှာတချို့ကလက်နက်ချညှပ်ခံလိုက်ရပြီးတချို့ကထွက်ပြေးလွတ်မြောက်သွားပါတယ်။လက်နက်ချညှပ်ခံခဲ့တဲ့အချုပ်သား၈ယောက်ကိုတော့စစ်ကောင်စီတပ်ကပြစ်တက်လိုက်ပြီးရေးမြို့တုတ်တံမှာဖေဖော်ဝါရီလ၂ရက်နေ့ညပိုင်းကတိုက်တဆိုင်မိတကြိုလိုက်တယ်လို့လည်းမြို့ကန်တယောက်ကပြောပါတယ
်။ဒီဖြစ်စဉ်ကတော့ရေးမြို့မှာတော့တခါမှမဖြစ်ဘူး။ပြစ်ချက်ခတ်ကြတာလည်းအလုံးကြီးကတော့အချက်ရေ900လောက်ရှိတယ်။ကျွန်တော်နောက်ဆုံးတိရတဲ့လောက်ကတော့တော့ကြီးကြံကုန်လို့အဖမ်းခံလိုက်တဲ့အချက်ကတော့လည်းပြစ်တက်လိုက်တယ်လို့ကြားတယ်။တချို့လည်းဥကောင်းဖွေးပြီးတိရလည်းရှိတယ်လို့သိရတယ်။ဒီကတော့အချုပ်သား၈ယောက်ကျွန်တော်ရေးမြို့တုတ်တံမှာပဲသူတို့မိတင်ကြိုလိုက်တယ်ခင်ဗျာ။
နိုင်ငံရေးမှုနဲ့တရားစွဲဆိုခံရပြီးရေးမျိုးမှရေးစခန်းမှာအချုပ်ချနေသူတယောက်ကတသက်လုံးထောင်ထဲမှာတူနေသွားရမယ့်ဖြစ်ကိုမခံမရနိုင်ဖြစ်ခဲ့ပြီးရဲစီကတနတ်လူပြစ်ခတ်ထွက်ပြေးလွတ်မြောက်လာခဲ့တယ်လို့လဲရေးဘလူးဖွဲ့စီကိုရောက်နေသူတယောက်ကမွန်မာသာနဲ့ပြောပါတယ
်အမှုကြီးကနိုင်ငံရေးညီကန်အိုင်လန်နိုင်ငံရေး
နိုင်ငံရေးမှုနဲ့အချုပ်ချတယ်တဲ့ဒီကျွန်းချနေတဲ့အမှုနဲ့တရားစွဲခံထားရလို့ထောင်ထဲမှာပဲတက်လုံးနေသွားရမှာဖြစ်တာကြောင့်ဘယ်လိုပြောရမလဲတင်မထူးနေမထူးဆိုပြီးပြေးဖို့ကိုအကြံထုတ်ကြတယ်စစ်ကောင်စီရဲ့တနတ်လို့တယ်တနတ်ရတဲ့လူကပြစ်ခတ်ပြီးတော့ထွက်ပြေးကြတယ်လေအချုပ်သား30ကျော်ပြေးကြတယ်နောက်တော့လူတွေကွဲသွားကြတယ
်အခုဆိုလို့ချင်းရေးမြို့မရဲစခန်းမှာကြာနေတဲ့အချုပ်သားတွေအတွက်အပြင်ကနေသမင်းဟင်းအစားအသောက်တွေလာဖို့တာခွင့်မပြုတော့တယ်လို့မြို့ဝင်ထွက်တွေမှာလဲစစ်ကောင်စီတပ်တွေကလုံချောင်ရေးတင်းကျပ်ထားလိုက်ပြီးမတင်ကြတဲ့အိမ်တွေကိုညတိုင်းတို့လို့ SN စစ်နေတယ်လို့လဲဆိုပါတယ်
။ချင်းပြည်မှာတိုက်ပွဲတွေအပြင်စစ်ကောင်စီရဲ့လေကြောင်းကနေတိုက်ခိုက်မှုတွေနဲ့လူအခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်လေးနှစ်တာကာလအတွင်းချင်းပြည်သူတထောင်နီးပါးသေဆုံးခဲ့တယ်လို့ချင်းရဲရအဖွဲ့ချုပ် ICA ကထုတ်ပြန်ထားပါတယ်။ကိုရော့ဘတ်ကစူးစီးထားပါတယ်။
2025年2月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年1月1日、2025年 ကိုခန်တော်လိုင်းရဲဘော်၄၉၄ယောက်ကြာဆုံးခဲ့ပြီးအမျိုးသမီးရဲဘော်၉ယောက်ပါဝင်တယ်လို့ICA ပြောရေးစုခွင့်ရှိသူစလိုင်ဗန်ဆွေးဆန်ကပြောပါတယ် ကျမကြီးကြောင့်တော်လကောင်းပြီးတော်လို့ရှင်ဒီလီကြောင့်တိုက်ခိုက်မှုတော့ကြောင့်တော်လကောင်းချဆုံးတာတွေကိုကျွန်တော်တို့တွေ့ရပါတယ်။ချင်းပြည်အတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုနဲ့မိမြို့မိုင်းတွေကြောင့်အရက်သား၄၉၀တယောက်သေဆုံးခဲ့ရပြီးသေဆုံးသူတွေတဲ့ကလေး၆၈ယောက်နဲ့အမျိုးသမီးတွေလည်းပါဝင်တယ်လို့ဆိုပါတယ်။အရက်သား
ဒီဆုံးမှုကျဲတယ်ဆိုတာထပ်ပြီးတို့ရှိတဲ့နေရာမှာလေကြောင်းဘုံကျဲတာတွင်ပင်ဒီမြို့ပြနေရာတွေမှာပေါ့နော်လူနေအိမ်တွေထိုထက်တဲ့နေရာတွေမှာဘုံကျဲတိုက်ခိုက်တာတွေကိုတော်တော်များများပြုတ်လုပ်လာတာကိုတွေ့ရတယ်ဆိုတော့ဒီဆုံးရတဲ့ဆိုရင်လဲကျွန်တော်တို့ဒီပီတူတွေကလေကြောင်းတိုက်ခိုက်မှုနဲ့ဒီဆုံးရတာကပုံများနေတဲ့အနေထားမှာရှိတယ်တကယ်တိုက်ပွဲဖြစ်တဲ့နေရာထက်ဆိုင်ပီတူတွေ
Lalabi, Natana set Doma, Mishu Piasi Kayamu, Lea Conalome, Shike Yagani, Natana set Limaro, Lomi, the town Doya Dalomoti, Shila, Kebari, Anatin Line, Duen Chimpima, Jam Seon Sikane, Badae Sao Bawin, Luni in a Sao Bawn, Long Town Lea Conase Golo Temane, Piasi Kayare Lule Subare, Indian and Beku Sibi Shandu Chinumu, Chow Bong Naranjo Shinibi, Chimpia Duen Nia Songqua Sibi, Ding Shang Niadu, the Ding Dong Dong Jo Shire.
ไอซีเอก็ทุบเปลี่ยนทาบาร์ครับเนี่ยอะคุเสร็จปิ๊ดแล้วตะเรียนจิ้นชุบกูน่าสนใจมาบ่าชื่อจ้าเพียงใต้เพียงยีกองเซนเนี่ยမြန်မာထိုင်းနယ်စပ်ကမြို့3မြို့ကိုထိုင်းအစိုးရကမိပြတ်လိုက်ပါတယ်မွန်ပြည်ဘေးလင်းမြို့နယ်ထဲကစစ်ကောင်စီရဲ့မဲပလီပြူဟာစခန်းသိမ်းတက်ပွဲထဲဗိုလ်မှူးတယောက်အပါဝင်တပ်ဖွဲ့ဝင်အယောက်
当然，现在困难是那些家长，假如你在地大家待那不听老规矩呢，阿爸先做些别的，但因不听老呗，吃饱了，那别人把事情嘛，变成这样啊嘛，是，就嘛阿米吧。
ကာဇာကမ်းမြောင်ဒေသတွေကနေပါလက်စတိုင်းအမြောက်အများကိုဒီထွက်သွားနိုင်အောင်လို့အစီအစဉ်လုပ်ဖို့အတွက်စစ်တပ်ကိုညွှန်ကြားထားတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။ဟမတ်စ်သွေးကြွတွေကိုချိန်မုန်းတဲ့အစ္စရေးစစ်ဆင်ရေးကြောင့်ပျက်စီးနေတဲ့ကာဇာဒေသကနေပါလက်စတိုင်းတွေထွက်သွားဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရရဲ့တင်းတင်းပြောကြားခဲ့တာကိုလည်းကြိုဆိုတယ်လို
ောင်းကိုဖြန့်ချနေပါတယ်နှာခေါင်းစည်းတွေကထားပြီးတော့လက်နက်တပ်ဆင်ထားတဲ့မက္ဆီကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဟာစီဒါပေါ်ရစ်မျိုးမှဒီနေဇက်စီယိုတွေကိုကြော်ဖို့လှုပ်ထားတဲ့လှေကားတွေကိုဗုဒ္ဓနေတော်ကလိုက်လံရှင်းလင်းခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့ကပ်နေတဲ့တီဝါနာမျိုးနေဇက်တစ်ချောင်းမှာလည်းလုံခြုံရေးတွေကင်းလှည့်နေတာကိုမြင်ရပါတယ်အမေရိကန်ပြည်ထောင်စုရဲ့ပြည်တွင်းလုံခြုံရေးကိုအထူးချိန်ချောင်းနေတဲ့နိုင်ငံအဖြစ်မြန်မာနိုင်ငံကိုသမ္မတဒေါ်နယ်ထရမ့်ကဆက်လက်သတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာဒီအာဏာသိမ်းအုပ်ချုပ်နေတဲ့စစ်တပ်ဟာအများပြည်သူရဲ့ဆန္ဒကိုဆန့်ကျင်ပြီးတော့ နိုင်ငံရဲ့ဒီမိုကရေစီအသွင်ပြောင်းမှုနဲ့တရားဥပဒေစိုးမိုးမှုတွေကိုအားနဲ့ချိနေအောင်လှုပ်ဆောင်နေတဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒအပေါ်သူမတူတဲ့ထိန်းချောက်မှုဖြစ်တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုပေးပို့တဲ့စာမှဖော်ပြထားပါတယ်ရှင်
။သတင်းကျဉ်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အတန်းနဲ့စီစဉ်တဲ့ကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေတဲ့မှာအစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မှာဖြစ်ပါတယ်။အတန်းဖက်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ကီလာဝီလျံနဲ့ဂျက်စတင်သွေးတို့ဖြစ်ပါတယ်အခုထုတ်လွှင့်ခဲ့တဲ့အတန်းတွေအစီအစဉ်တွေကို VO ရဲ့ website နဲ့ YouTube စာမျက်နှာတွေမှာလည်းအချိန်မီကြည့်ရှုနိုင်ပါတယ်ကျွန်တော်တို့ရဲ့ VO ရဲ့ဂျာတာရင်းနဲ့ညဘက်အတန်းတွေအစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VO ကိုကြည့်ရှုနားတော်တာဆင်းတဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်တာရှင်များလည်းဘေးရန်တွေကင်းဝေးကြပါစေ
This program has come to you.